Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါဒေါက်တာရှင်များရှင် VOA American တန်ရေး2020ခုနှစ်စက်တင်ဘာလ29ရက်နေ့အင်္ဂါနေ့ညပိုင်းအစီအစဉ်တွေကို American ပြည်အောင်စုမြို့တော် Washington DC ကနေမြန်မာစံတော်ချိန်ည9:00ကနေ10:00အထိလိုင်းဒိုမီတာ1925 32နဲ့လိုင်းလက်မီတာ190ရူကနေစတင်ထုတ်လွှင့်ပေးနေပါပြီရှင်ကျမများသတင်းအောင်ပါဒီကနေ့ညပိုင်းအတွက်ထိတ်တန့်ရောက်သတင်းတွေကိုနန်းလောင်နဲ့အတူတင်ပြပေးသွားပါမယ်ရှင်ကိုဗစ် -19 ရောဂါကြောင့်ကမ္ဘာတဝန်းသေဆုံးရသူလူပေါင်းတသန်းကျော်ရှိသွားပြီဖြစ်ပါတယ်ကမ္ဘာတဝန်းမှာကိုရိုနာဗိုင်းရပ်စ်ကူးစက်ခံရသူပေါင်းဟာလည်းအခုအခါ33သန်းကျော်သွားပြီလို့ Johns Hopkins တက္ကသိုလ်ရဲ့ကိုရိုနာဗိုင်းရပ်ဆိုင်ရာသတင်းချက်လက်ဌာနကထုတ်ပြန်ထားပါတယ်တရုတ်နိုင်ငံဝူဟန်မြို့ကနေစတင်ဖြစ်ပွားခဲ့တယ်လို့ယူဆရတဲ့ကိုရိုနာဗိုင်းရပ်စ်ကူးစက်ခံရသူဒါမှမဟုတ်သေဆုံးသူလို့သိထားတဲ့အရေးအတွက်ဟာဒီထက်ပိုပြီးများနိုင်တယ်လို့လေကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ကပြောပါတယ်အမေရိကန်နိုင်ငံမှာရောကိုဗစ် -19 အမြန်စစ်ဆန်သက်ကရိယာပေါင်းတန်း150ထုတ်လုပ်ဖို့ရှိကြောင်းသမ္မတဒေါ်နယ်ထရမ့်ကတနင်္လာနေ့ကပြောပါတယ် WHO အကြီးအကဲ Tedros Adhanom Ghebreyesus ကလည်းကိုဗစ် -19 ဆန်သက်ကရိယာပေါင်းတန်း120ကိုကမ္ဘာပေါ်ကဝင်ငွေနေနဲ့ဝင်ငွေအလဲလက်ရှိတဲ့နိုင်ငံတွေအတွက်ထုတ်လုပ်သွားဖို့ရှိတယ်လို့ကြေညာခဲ့ပါတယ်။တစ်ချိန်တည်းမှာပဲကိုရိုနာဗိုင်းရပ်စ်ကရောဂါပျောက်ကွယ်သွားဖို့လက်မမြင်သေးဘူးလို့အမေရိကန်နိုင်ငံကူးစက်ရောဂါကာကွယ်ထိန်းချုပ်ရေးဌာန CDC ညွှန်ကြားမှုဒေါက်တာ Robert Redfield ကပြောပါတယ်။နှာခေါင်းဆီးတက်တာဟာကာကွယ်ဆေးထိုးနှံတာလိုပဲရောဂါကိုအပြည့်အဝတားဆီးကာကွယ်နိုင်ကြောင်းနဲ့လူတိုင်းသာနှာခေါင်းဆီးဝတ်ဆင်မယ်ဆိုရင်တရင်ရှစ်ပတ်ကနေပြီးတော့ဆယ့်နှစ်ပတ်အတွင်းဒီကတ်ယောဂါကိုကျော်လွှားနိုင်မှာဖြစ်တယ်လို့လည်းသူကပြောပါတယ်ရှင်။ Australia နိုင်ငံတွင်ကိုရိုနာဗိုင်းရပ်စ်ကူးစက်မှုတန်အစိုးဆုံးခံခဲ့ရတဲ့ Victoria ပြည်နယ် Melbourne မြို့မှာတနင်္လာနေ့က3လတာအတွင်းမှာကူးစက်မှုနှုန်းအနည်းဆုံးကျဆင်းခဲ့ပါတယ်။အသွားအလာတွေကိုပြန်ပြီးတော့ဖြေလျှော့ပေးနေတဲ့ Melbourne မြို့မှာ October လလောက်ကျောင်းတွေပြန်ဖွင့်တော့မှဖြစ်တယ်လို့အလုပ်သမား13,500လောက်လုပ်ငန်းခွင်ပြန်ရောက်ခွင့်ပြုမှလည်းဖြစ်ပါတယ်။မဲလ်ဘုန်းမြို့နယ်ဗစ်တိုးရီးယားပြည်နယ်တချို့မှာဩဂုတ်လ2ရက်နေ့ကလေးကအသွားအလာတွေတင်းကျပ်ကန့်သက်ပြီးတော့ညမထွက်ရအမိန့်ချထားတာပါမနေ့တနင်္လာနေ့ကစလို့ညမထွက်ရအမိန့်ကိုပြန်ယူသိမ်းလိုက်ပြီးမယ်လူတွေကတော့နေအိမ်ကနေ3မိုင်ထက်ပိုပြီးတော့ဝေးဝေးသွားခွင့်မပြုသေးပါဘူးကိုဗစ် -19 ကူးစက်သူ6သန်းကျော်သွားပြီဖြစ်တဲ့အိန္ဒိယကအမေရိကန်ပြည်ရင်ကမ္ဘာမှာကူးစက်မှုနှုန်းအများဆုံးဖြစ်ပါတယ်ဒီကနေ့တည်းအထဲလူနာသေ8,200ကျော်နဲ့သေဆုံးသူ1,000ကျော်ရှိပါတယ်။ကိုရိုနာဗိုင်းရပ်စ်ကူးစက်မှုနှုန်းမြင့်တက်နေတဲ့မြန်မာနိုင်ငံမှာလည်းယောဂထိန်းချုပ်ရေးအတွက်စက်တင်ဘာ30ရက်နေ့အထိထုတ်ပြန်ထားတဲ့အမိန့်ကြော်ညာစာနဲ့ညွှန်ကြားချက်တွေကိုအောက်တိုဘာ31ရက်နေ့အထိရပ်တိုးမြင့်သတ်မှတ်ထားပါတယ်။ရန်ကုန်မှာတင်းကျပ်တဲ့အသွားအလာကန့်သတ်ချက်တွေချမှတ်ထားပြီးမြို့ရင်းမြို့နယ်တစ်ခုနဲ့တစ်ခုခွင့်ပြုချက်မရဘဲသွားလာခွင့်မရှိသလိုရန်ကုန်ပြည်ပကိုခရီးသွားလာခွင့်ကိုလည်းတားမြစ်ထားပါတယ်ရှင်။အိန္ဒိယနိုင်ငံကဆေးထုတ်လုပ်တဲ့ Serum Institute of India ကကိုဗစ် -19 ကာကွယ်ဆေးသန်းတရားပို့ပြီးတော့ထုတ်လုပ်နိုင်ဖို့အတွက် Bill and Melinda Gates Foundation နဲ့ကမ္ဘာကာကွယ်ဆေးဆိုင်ရာမဟာမိတ်အဖွဲ့ GAVI တို့ကနေထပ်ဆောင်ငွေ American Dollar သန်း150ရရှိမှာဖြစ်ကြောင်းအင်္ဂါနေ့ကပြောပါတယ်အဲ့ဒီကာကွယ်ဆေးကိုလာမယ့်နှစ်ထဲအိန္ဒိယနိုင်ငံနဲ့တခြားဝင်ငွေနည်းနဲ့ဝင်ငွေအလဲလက်ရှိတဲ့နိုင်ငံတွေကိုဖြန့်ဝေပေးမှာဖြစ်ပါတယ်။အဲ့ဒီလိုကာကွယ်ဆေးထပ်ဆောင်ထုတ်လုပ်မယ်ဆိုရင် Serum Institute ကထုတ်လုပ်ဖြန့်ဖြူးပေးမယ့်ကာကွယ်ထိုးဆေးအရေအတွက်တန်း100အထိရောက်ရှိသွားမှာဖြစ်တယ်လို့ GAVI အဖွဲ့ကကြေညာချက်ထုတ်ပြန်ပြောဆိုခဲ့ပါတယ်။ဈေးနှုန်းအနေနဲ့ကာကွယ်ထိုးဆေးတစ်လုံးကိုအများဆုံး3ဒေါ်လာပဲကျသင့်မှာဖြစ်ပါတယ်။ Serum Institute ကအောက်ကလာရုံက GAVI အဖွဲ့နဲ့ Gates Foundation တို့နဲ့အတူကာကွယ်ဆေးထုတ်လုပ်ဖို့ပူပေါင်းဆောင်ရွက်ရေးသဘောတူညီချက်တစ်ခုကနဦးရယူထားတာဖြစ်ပါတယ်ရှင်။ထိုင်းနိုင်ငံမှာခီးသွွားလုပ်ငန်းတဖြည်းဖြည်းပြန်လည်ပတ်နိုင်ဖို့နိုင်ငံသားခီးသွွားတွေကိုပြန်လာရောက်ခွင့်ပြုတော့မှာဖြစ်ပြီးပထမဆုံးအနေနဲ့နောက်သတင်းပတ်အတွင်းတရုတ်နိုင်ငံကအာလတ်ရဲ့အပန်းဖြေလာရောက်သူတွေကိုစပြီးတော့လက်ခံသွားမှာဖြစ်တယ်လို့ထိုင်းအကြီးတန်းရာရှိတူကဒီကနေ့ပြောပါရယ်အခုပထမဆုံးလေရင်ခီးစဉ်အတုံးမှာကွမ်ဂျိုးမြို့ကခီးသွားဧည့်သည်120လောက်ကိုလက်ခံခွင့်ပြုမှာဖြစ်ပြီးထိုင်းနိုင်ငံဖုခဲအပန်းဖြေကျွန်းကိုတရိုက်ပြန်တမ်းမဲ့ခီးစဉ်ဖြစ်တယ်လို့ထိုင်းခီးသွားလုပ်ငန်းဆိုင်ရာတာဝန်ရှိသူတူကပြောပါရယ် ဧပြီလကလေးကထိခိုက်ခဲ့ရတဲ့ခီးသွွားလုပ်ငန်းကိုဒီနေ့အတွင်း 8,500 ခန့်နှုန်းလောက်ပြန်ပြီးမြင့်တင်နိုင်ဖို့မျှော်လင့်ထားပါတယ်။အရင်ဆုံးကိုရိုနာဗိုင်းရပ်စ်ကူးစက်မှုနှုန်းနေတဲ့နိုင်ငံတွေကခီးသွွားတွေကိုပဲအကန့်အသတ်နဲ့လာရောက်လက်ပတ်ခွင့်ပြုမှာဖြစ်တယ်လို့သူတို့ကလက်ပတ်တွေဝတ်ဆင်ပေးပြီး mobile apps တွေကတဆင့်စောင့်ကြည့်သွားမှာဖြစ်တယ်လို့လည်းဝန်ကြီးချုပ်ပရာယုတ်ချန်နိုချာကပြောပါတယ်။အောက်တိုဘာလ10ရက်နေ့ကစလို့ခီးသွွားတွေကိုရက်ရှည်ဗီဇာနဲ့လာရောက်ခွင့်ပြုမှာဖြစ်ပြီးအစိုးရသတ်မှတ်ထားတဲ့စောင့်ကြည့်စင်တာတွေမှာ14ရက်တိကျခွဲနေထိုင်ရမှာလည်းဖြစ်ပါတယ်ရှင်။
ဒီရအမေရိကန်တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နိုင်ကနေ10နိုင်အထိလိုင်းဒိုမီတာ19 kHz 1953ညလိုင်းဒိုမီတာ25 kHz 1783ညလိုင်းဒိုမီတာ32 kHz 9335နဲ့ပထမနိုင်ဝက်မှာလိုင်းလံမီတာ190 kHz 1505တို့ကနေပါထုတ်လွှင့်ပေးနေပါတယ်ခင
်ဗျာ။ကျမအနောင်လောပါသတင်းတွေကိုဆက်ပြီးတော့တင်ပြသွားမှာပါ။ပြည်ခဲ့တဲ့တစ်ပတ်ကတောင်မြောက်ကိုရီးယားရေပြင်းနယ်နိမိတ်မှာမြောက်ကိုရီးယားတပ်ဖွဲ့ရဲ့ပြစ်ခတ်တပ်ဖြတ်ခံခဲ့ရသူတောင်ကိုရီးယားအရက်သားအရာရှိဟာမြောက်ကိုရီးယားဘက်ကကူးပြောင်းသွားဖို့ကြိုးစားခဲ့တာဖြစ်တယ်လို့တောင်ကိုရီးယားတာဝန်ရှိသူတွေကပြောပါတယ်။တောင်ကိုရီးယားကမ်းခြေစောင့်တပ်ရဲ့ထောက်လှမ်းရေးနဲ့စုံစမ်းစစ်ဆေးရေးအရာရှိချုပ်ယူဆွန်ဟွန်းကအခင်းဖြစ်ရာနေရာကရယူထားတဲ့စစ်ဖက်နဲ့အခြားအထောက်အထားတွေအရအခုလိုနောက်ဆုံးကောက်ချက်ချခဲ့တာဖြစ်တယ်လို့ဆိုမျိုးမှာတနင်္လာနေ့ကပြောပါတယ်။တောင်ကိုရီးယားငါးဖက်လုံငန်းအေဂျင်စီကအသက်48နှစ်အရွယ်အဲ့ဒီအရာရှိဟာအလုတ်တော်ဝန်နဲ့အနောက်နယ်စပ်ပင်လယ်ထဲမှာမော်တော်နဲ့လှည့်လည်သွားလာနေတော့တနင်္လာနေ့ကပျောက်ဆုံးသွားတာဖြစ်ပါတယ်။အသက်ကအင်ဂျင်ဝတ်ထားတဲ့အဲ့ဒီအရာရှိကရေပေါ်ပေါ်လောမျောတဲ့ကိရိယာတစ်ခုကိုခိုးထားလျက်အနေထားနဲ့မြောက်ကိုရီးယားတပ်ဖွဲ့ကတွေ့ခဲ့တာဖြစ်တဲ့အတွက်တေချောင်းကြံတာမဖြစ်နိုင်ဘူးလို့အယွန်းကပြောပါတယ်။အဲ့ဒီလူကိုတွေ့ခဲ့တဲ့နေရာဟာအဲ့ဒီနေ့ကဒီရေစီကြောင်းနဲ့အတူရေကူးမသွားဘဲနဲ့ရောက်နိုင်တဲ့နေရာမျိုးမဟုတ်ဘူးလို့လည်းထောက်လိုက်ရဲ့အရာရှိယွန်းကပြောပါတယ်။အဲ့ဒီအရသာအရာရှိကမြောက်ကိုရီးယားတပ်ဖွဲ့တွေကိုအဲ့ဒီမှာခလုံးချင်းကြောင်းပြောဆိုခဲ့တယ်လို့လည်းယွန်းကပြောပါတယ်။တိတ်ဆုံးခဲ့တဲ့အရာရှိရဲ့ပုံကိုယ်ရဲ့အချက်အလက်အသေးစိတ်နာမည်အသက်ဇာတိနဲ့အရှက်အမောင်းအလုံးမြောက်ကိုရီးယားတပ်ဖွဲ့မှာရှိတယ်လို့လည်းပြောပါတယ်။အဲ့ဒီလူမှာဒေါ်လာထောင်နဲ့ချီအကျွေးတင်နေတာဖြစ်ပေမဲ့အဲ့ဒီအကျွေးကြောင့်မြောက်ကိုရီးယားဖက်ကိုခိုးလုံဖို့ကြိုးစားခဲ့တာလားဆိုတာမသိဘူးလို့လည်းထောက်လန့်ရဲ့အရာရှိကပြောပါတယ်။အာမေးနီးယားနဲ့အဇာဘိုင်ဂျန်တပ်ဖွဲ့တွေကြားနာဂိုနိုကာရာဘော့ခ်ဒေသမှာအရှိန်မြင့်လာနေတဲ့တိုက်ပွဲတွေနဲ့ပတ်သက်လို့ကုလသမဂ္ဂအလုံးရဲ့ကောင်စီကအင်္ဂါနေ့နောက်ပိုင်းမှာဆွေးနွေးမယ်လို့ခန့်မှန်းရပါတယ်။ဥရောပ၅နိုင်ငံဖြစ်တဲ့ Britain, Belgium, Estonia, ပြင်သစ်နဲ့ဂျာမနီနိုင်ငံတွေကဒီကပိတ်ဆွေးနွေးပွဲကျင်းပပေးဖို့ကုလအလုံးရဲ့ကောင်စီကိုတောင်းဆိုခဲ့တာပါ။တိုက်ပွဲတွေချက်ချင်းရပ်ပြီးတော့တင်းမာမှုတွေလျှော့ချဖို့ကြိုတင်သတ်မှတ်ချက်တွေမှထားပဲအထိတ်ပဲပြေဝါတဲ့တွေ့ဆုံဆွေးနွေးပွဲတွေအချိန်မဆိုင်ပဲညှိနှိုင်းဆောင်ရွက်ကြဖို့ကုလအသွင်းရေးမှူးချုပ်အန်တိုနီယိုဂူဒရက်စ်ကအဇာဘိုင်ဂျန်သမ္မတအီဟမ်အလီယက်ဖ်နဲ့ရောအာမေးနီးယားဝန်ကြီးချုပ်နီကိုလ်ပါရှီနီယန်ကိုပါပြောဆိုတိုက်တွန်းခဲ့တယ်လို့အသွင်းရေးမှူးချုပ်ရဲ့ပြောခွင့်ရသူကဆိုပါတယ်အဇာဘိုင်ဂျန်ဘက်ကအမြောက်တွေနဲ့ပြစ်ခတ်တိုက်ခဲ့တဲ့အတွက်တနင်္ဂနွေနေ့ကစပြီးတည်ဆုံသူတပ်သား58ယောက်ထဲမှနေရှိသွားပြီလို့နာဂါရိုနိုခါရာဘော့ခ်ဒေသတာဝန်ရှိသူတွေကပြောပါတယ်။အရက်သားနှစ်ဦးတည်ဆုံခဲ့တယ်လို့လည်းဆိုပါတယ်။အဇာဘိုင်ဂျန်ဘက်ကတပ်သားပဲနှစ်ယောက်တည်ဆုံတယ်လို့ဆိုရဲတရားဝင်သတင်းတွေတော့ထွက်မလာပါဘူး။လက်နက်ကြီးတွေတုံးတယ်ဆိုပြီးနှစ်ဖက်တပ်ဖွဲ့တွေကတော့အပြန်အလှန်ဆွဆွဲနေကြတာပါ။အာမေးနီးယားနဲ့ရုရှားတို့မဟာမိတ်ဖွဲ့ထားတာဖြစ်ပြီးအဇာဘိုင်ဂျန်ကတော့တူရကီရဲ့ကြောထောင်နောက်ခံမှုရထားတဲ့အတွက်ဒီအရေးမှာဒေသရင်းအင်အားကြီးနိုင်ငံတွေပါဝင်လာမှာကိုလည်းစိုးရိမ်မှုတွေရှိနေကြပါတယ်။ရုရှားအစိုးရပြောခွင့်ရသူဒီမီထရီပက်ရှ်ကော့ဗ်ကလည်းတိဖျက်ကြောင့်မော်စကိုနဲ့အခြားနိုင်ငံတွေစိုးရိမ်စရာဖြစ်လာနေတဲ့အတွက်တိုက်ပွဲတွေချက်ချင်းရဖို့တနင်္လာနေ့ကတိုက်တွန်းခဲ့ပါတယ်။တူရကီသမ္မတအာရဒွန်ကလည်းရုရှားမဟာမိတ်အာမေးနီးယားတပ်ဖွဲ့တွေဒေသရင်းကနေချက်ချင်းရုတ်မှသာလျှင်ငြိမ်းချမ်းရင်ရနိုင်မယ်လို့ပြောပါတယ်။မက္ကဆီကိုတနင်္ဂနွေလုံးမှာကိုဝန်ဖြတ်ချခွင့်ကိုတရားဝင်တက်မှတ်ပြီးတောင်းဆိုကြတဲ့အမျိုးသမီးတွေနဲ့ရဲရိုကြားမက္ကဆီကိုစီတီမှာတနင်္လာနေ့ကထိတ်တိုက်တွေ့ခဲ့ကြပါတယ်။ဆန္ဒပြသူလူအုပ်စုကိုရဲရိုကမြေရုံပုံနဲ့တုံးပြီးတော့လူစုခွဲခဲ့တာပါ။ဆန္ဒပြသူတချို့ကရဲတပ်ဖွဲ့ဝင်တွေကိုရေဘူးတွေအပါအဝင်အခြားပစ္စည်းတွေနဲ့ပါပစ်ပေါက်ခဲ့ကြတယ်လို့လည်းဆိုပါတယ်။ဒီယုံရင်ဆန်ခါမှုမှာရဲတပ်ဖွဲ့ဝင်တဒါစင်းလောက်ထိခိုက်ဒဏ်ရာရခဲ့ကြတယ်လို့အစိုးရတာဝန်ရှိသူတွေကပြောပါတယ်။ဆန္ဒပြသူတွေကတော့သူတို့ကိုရဲတွေကရဲဆက်စွာနှိမ်နှင်းခဲ့တယ်လို့ပြောပါတယ်စက်တင်ဘာ28ရက်နေ့မှာကျောက်တဲ့ International Safe Abortion Day ပေကင်းစွာကိုယ်ဝန်ဖျက်ချရေးအပြည့်ဆိုင်ရာနေမှာပဲကက်သလစ်ဘာသာဝင်အများစုရှိတဲ့မက္ကဆီကိုမှာဒီဆန္ဒပြပွဲတွေပေါ်ပေါက်ခဲ့တာပါကိုယ်ဝန်ပထမဆနပ်ပတ်အတွင်းမှာသာတရားဝင်ကိုယ်ဝန်ဖျက်ချခွင့်ကိုမက္ကဆီကိုစီးတီးနဲ့တောင်ပိုင်းအောက်ဆာကာပြည်နယ်မှာခွင့်ပြုထားတာပါမတိုင်းကျင့်ခံရတာမျိုးလိုထူးခြားတဲ့ဖြစ်ရတချို့ကိုပဲမက္ကဆီကိုတနင်္ဂနွေလုံးမှာတရားဝင်ကိုယ်ဝန်ဖျက်ချခွင့်ပြုထားတာလည်းဖြစ်ပါတယ် ကိုလံဘီယာနိုင်ငံကလက်နက်ကင်တပ်ဖွဲ့ကောင်စားဟောင်းရိုဒရီဂိုဒိုဗာပူပူဟာသူကျိုးလွန်ခဲ့တဲ့ကြမ်းကြောက်ရက်စတဲ့လူစုလိုက်ပြုံးလိုက်တပ်ဖြတ်မှုတွေနဲ့နှိမ့်ဆက်ညံ့ပါမှုတွေအပအဝင်ဒါဇင်နဲ့ချီတဲ့ရာဇဝတ်မှုတွေနဲ့ပတ်သက်ပြီးတရားရင်ဆိုင်ဖို့နိုင်ငံနဲ့ပြင်ရောက်နေပြီလို့ကိုလံဘီယာတာဝန်ရှိသူတွေကပြောပါတယ်တရားမဝင်မှုရဲ့ဆေးဝါးမောင်းခုံမှုနဲ့အမေရိကန်ပြည်ထောင်စုမှာတိုဗာပုပ်ပိုကိုထောင်ထားစနစ်နဲ့ကနေ16နှစ်အထိချမှတ်ထားရကကိုလံဘီယာနိုင်ငံကိုတနင်္လာနေ့မှာအမေရိကန်ကလွှဲပြောင်းပေးခဲ့တာပါတိုဗာပုပ်ပိုဟာ AUC လို့ခေါ်တဲ့ကိုလံဘီယာလက်နက်ကိုင်တပ်ဖွဲ့ရဲ့တချိန်ကအစီအမြင်ကောင်းဆောင်တူလဲဖြစ်ပါတယ်နိုင်ငံတွင်သွေးမြင်ကြခဲ့ရတဲ့ပြည်တွင်းပဋိပက္ခအတွင်းလူအစုလိုက်ပြုံလိုက်တပ်ဖြတ်မှုအတွေ့တာဝန်ရှိသူအဖြစ်တိုဗာပုပ်ပိုပြစ်တင်ပြောဆိုထားတာပါAUC လက်နက်ကင်တပ်ဖွဲ့ဟာသူတို့ရဲ့မျိုးရည်ဆေးဝါးမောင်းခိုတင်သွင်းမှုချင်းချောင်းငွေညက်တဲ့လုပ်ငန်းတွေအပါအဝင်သူတို့ရဲ့တရားမဝင်လုပ်ငန်းတွေအားလုံးဖုံးကွယ်ဖို့လက်ဝဲရင်းတပုံအုပ်စုတွေနဲ့ဖြစ်တဲ့တိုက်ပွဲတွေကိုအသုံးချခဲ့တယ်လို့ကြဲကြဲပြက်ပြက်ယုံကြည်ထားကြတာလည်းဖြစ်ပါတယ်ဒီကနေ့ညအတွက်ထိတ်တဲ့ရသတင်းတွေကတော့ဒီလောက်ပါပဲရှင်ခုတော့ပြည်ရင်သတင်းပေးပို့ချက်တွေနဲ့အတူအပတ်စဉ်ငါးနာရီကိုဆက်တိုက်ထုတ်လင်းသွားမှာပါ
ကျမစုမမရှင်ဒီကနေ့ကစပြီးတော့ရန်ကုန်တိုင်းဒေသကြီးအတွင်းကခရိုင်အစ်စ်ဗဟိုအစ်စ်ဆေးရုံကြီးကိုယုံမှာအုပ်စုလိုက်ကြပြိုင်နက်ထဲကိုဗစ် -19 ရောဂါပိုးရှိမရှိစတင်စစ်ဆေးနေပြီဖြစ်တဲ့အကြောင်းပြောပြပေးကြပါတယ်မြန်မာနိုင်ငံတစ်ဝှမ်းလုံးအတိုင်းအတာနဲ့ကူးစက်မြန် COVID-19 ရောဂါပိုးစစ်ဆေးတွေ့ရှိမှုပေါင်းကစက်တင်ဘာလ28ရက်နေ့ညနောက်ဆုံးထုတ်ပြန်ထားချက်အရနောက်ထပ် 900 နီးပါးပိုးတွေ့ရှိတဲ့လူနာအသစ်တွေတိုးလာလို့အခုဆိုရင်တော့စုစုပေါင်းပိုးတွေ့ရှိသူက 11,600 ကျော်သွားပြီဖြစ်ပြီးကိုဗစ်ကြောင့်သေဆုံးမှုက250ကျော်ရှိနေပြီဖြစ်ပါတယ်။ဒီလိုအခြေအနေမှာတော့ရောဂါပိုးတွေ့ရှိမှုအများဆုံးဖြစ်ပွားနေတဲ့ရန်ကုန်တိုင်းဒေသကြီးအတွင်းကခရိုင်အဆင့်ဆေးရုံကြီး၄ရုံ၊ဗဟိုအဆင့်ဆေးရုံကြီး၅ရုံ၊စုစုပေါင်းဆေးရုံကြီး၉ရုံမှာအုပ်စုလိုက်လူတွေအများကြီးတပြိုင်နက်တည်းကိုဗစ် -19 ရောဂါပိုးရှိမရှိစတင်စစ်ဆေးနေပြီလို့ကျန်းမာရေးနဲ့အားကစားဝန်ကြီးဌာနပြောခွင့်ရညွှန်ကြားရေးမှူးဒေါက်တာတန်းနိုင်စိုးက VOE မြန်မာပိုင်းကိုနောက်ဆုံးအခြေအနေရှင်းပြပါတယ
်။ဒီနေ့စတာခင်ဗျ။ရန်ကုန်တိုင်းဒေသကြီးမှာရှိတဲ့ခရိုင်စစ်ဖေဝင်လေးရုံ၊ဘိုးစစ်ဖေဝင်ငါးရုံ၊ကိုးရုံမှာစပြီးတော့ရန်ကုန်တိုင်းဒေသကြီးထဲမှာစတာ။ကိုးရုံမှာကျွန်တော်ကဒီနေ့စပြီးတော့ခွဲရန်စပါမယ်နော်ကျွန်တော်ခွဲရပါတယ်။စပြီးတော့စစ်ပါမယ်။ဥတီအုပ်စုတွေက၃ခုရှိပါတယ်။အမတ်တဲ့ဥတီအုပ်စုကတော့ခုနပြောရဲ့ဒီကျန်းမာရေးဝန်ထမ်းတွေဖြစ်ပါတယ်။ကျန်းမာရေးဝန်ထမ်းတွေနဲ့ပြီးတော့တိတိမူရှိထားတဲ့ပုံပေါ်ရေးကျန်းမာရေးဝန်ထမ်းတွေနဲ့အမတ်တဲ့ဥစားပြီးစစ်ပါတယ်။အမတ်နဲ့ဥစားရေးအနေနဲ့ကတော့ PUI လို့ခေါ်တဲ့စောင့်ကြည့်ဒုညရေးပေါ့နော်။ခုနကရောဂါလက္ခဏာတွေကြားတယ်၊ဖေးလျောက်တဲ့ခါကျတော့ဓာတ်မေးဥစားပေးပြီးစစ်ပါတယ်။အမတ်တော့အုပ်စုကတော့ကျွန်တော်က primary contact ပေါ့နော်။အတူတူဒုညနဲ့အနီးကပ်ထိတွေ့ထားတဲ့အုပ်စုပေါ့။ရုပ်စုဥတီဖြစ်ပါတယ်
။ဒီကနေ့စတင်စစ်ဆေးတဲ့သူတွေထဲမှာတကယ်လို့ပိုးတွေ့ရှိတဲ့သူတွေကအုပ်စုလိုက်လူအများကြီး positive ဖြစ်လာရင်ဘယ်လိုရှေ့ဆက်ပြီးတော့စောင့်ရှောက်မှုပေးမလဲ။ပိုးမတွေ့ပဲ negative ဖြစ်လာတဲ့သူတွေကိုဘယ်လိုဆက်ပြီးတော့စောင့်ကြည့်မလဲဆိုတာကိုကျန်းမာရေးနဲ့အားကစားဝန်ကြီးကနေဦးဆောင်ပြီးတော့ရန်ကုန်တိုင်းဆိုရအဖွဲ့ရန်ကုန်တိုင်း COVID-19 ကာကွယ်ထိန်းချုပ်ရေးကော်မတီတို့အကြိမ်ကြိမ်ညှိနှိုင်းဆွေးနွေးမှုတွေလုပ်ခဲ့ပြီးတော့ကြိုတင်ပြင်ဆင်ထားပါတယ်လို့ဒေါက်တာတန်းနိုင်စိုးကပြောပါတယ်။
အဲကျွန်တော်တို့ကတွေ့လာရင်ဘာလုပ်မယ်မတွေ့ဘူးဘာလုပ်မယ်ဒါတော့မနေ့ကညအထိတော့ကျွန်တော်တို့ဆွေးနွေးခဲ့ပါတယ်ကျွန်တော်တို့ကတော့ positive ဖြစ်သွားပြီဆိုရင်တော့ကျွန်တော်က patient ကို၄မျိုးကြေးစားခွဲတာပေါ့နော် take ကတော့ positive ဖြစ်တယ်ဗာလက္ခဏာမပြောင်း take က mild symptom ပြရတယ်၃က severe symptom နဲ့ကြရတယ်နံပါတ်၄ကတော့လုံးဝ severe ဖြစ်နေတဲ့အုပ်စုပေါ့နော်အဲဒီ၄အုပ်စုမှာကျွန်တော်တို့ကပိုရိုးရိုးရှင်းရှင်း symptom တွေပဲကြရင်မပြင်းထန်တဲ့လူသားပေါ့နော်အဲ့ဒါမျိုးကျွန်တော်သက်ဆိုင်ရာ design နေတဲ့ hospital ရှိပါတယ်ကျွန်တော်ယူမ1နှစ်အောင်မြင့်ပို့ပေါ့နော်ခရင်ပေါင်းကျွန်တော် 5,000 6,000 လောက်ပြင်ဆင်ပြီးသားဖြစ်ပါပြီနောက်ထပ်လည်းထပ်ပြီးတော့တိုးနေရရှိတယ်ရှိပါတယ်အဲခုနနည်းနည်းပို့ပြီးတော့ပြင်ထန်တဲ့ severe ဖြစ်တဲ့ဟာတော့ကျွန်တော်သူဝနာလူအားမျိုးပေါ့နော်အရင်နေ့ရှိတဲ့နေရာတွေပေါ့ဝေးဝါးကြီးလို့ဖောင်ကြီးလို့ပေါ့နော်တောင်းကလာတို့နေရာမျိုးတွေမှာလည်းခရင်လို့ရင်တို့တို့ပေါ့နော
်ဒီကနေ့စစ်ဆေးမှုတွေအပြီးပိုးတွင်းရှိမှုတွေထဲမှာကျန်းမာရေးဝန်ထမ်းတွေဆရာဝန်သူနာပြုတွေကအများဆုံးဖြစ်ခဲ့တယ်ဆိုရင်လက်ရှိကိုဗစ်တိုက်ဖြတ်ကုသရေးကျန်းမာရေးလုပ်ငန်းခွင်တွေမှာရှေ့တန်းကနေအခက်အခဲစိန်ခေါ်မှုတွေနဲ့ရင်ဆိုင်ကုသပေးနေရတဲ့ကျန်းမာရေးပညာရှင်တွေအတွက်အရေးပေါ်ကြိုတင်ပြင်ဆင်ထားဖို့ကအရေးတကြီးလိုအပ်နေပါတယ်လို့လူလူကိုကျန်းမာရေးပညာပေးနေတဲ့အထွေထွေယောဂါကူဆရာဝန်ကြီးဒေါက်တာမိုးအောင်ကျော်နိုင်ကအကြံပြုပါတယ်
။ကိန်းညာသိညာရင်ထူးထူးတဲ့ကျန်းမာရေးဝန်ထမ်းတွေမှာအဲ့လိုတွေးခဲ့လို့ရှိရင်သူတို့ကိုတိတဲ့ဖယ်ရှားလိုက်မယ်ဆိုလို့ရှိရင်အလုံးလုံးတဲ့သူတွေအတွက်ကိုအခက်အခဲများဖြစ်မလားအဓိကတော့ဒီကျန်းမာရေးဝန်ထမ်းတွေကိုဟိုလက္ခဏာမရှိတော့ကောင်းနေတော့သူတွေ positive ဖြစ်ခဲ့ရင်သူတို့နေရာမှာအစားထိုးဆောင်ရွက်ပေးနေသူတွေလိုအပ်တယ်ပေါ့နော်ဆိုတော့အဲ့ဒီအတွက်ကိုကြိုတင်ပ ရှင်းရှင်းထားမယ်လို့ထင်တယ်။ဘာလို့လဲဆိုတော့ကျွန်တော်တို့အခုချိန်မှာ positive ဖြစ်တဲ့လူတွေကနေကျန်တဲ့လူတွေကိုမကူဆက်အောင်ပြည်ထောင်ဖယ်ရှားထားမယ်စကူနိုင်တယ်လို့လုပ်မယ်ဆိုတော့အခြေအနေမှာရှိတဲ့အတွက်ကြောင့်မလို့တို့လိုလစ်လပ်သွားတဲ့ကျန်းမာရေးဝန်ထမ်းနေရာမှာအသာထိုးဒီ positive ထွက်သွားတဲ့သူတွေနေရာမှာအသာထိုးဖြည့်ဖို့အတွက်เนาะကျန်းမာရေးအင်အားတွေကိုဖြည့်တင်ထားဖို့လိုတယ်ပေါ့เนาะအဲ့တော့တစ်ခါမှလည်းဒီကျန်းမာရေးဝန်ထမ်းဆရာဝန်သူများပြုတွေကိုဗိုလန်တီယာနေနဲ့စင်တာတွေမှာခေါ်ထားတာကျွန်တော်တို့တွေ့တယ်ပေါ့เนาะဆိုတော့သူတို့ထဲကနေလိုအပ်တဲ့နေရာမှာဖြည့်ဖို့အတွက်ကိုသူတင်စဉ်းစားထားလိမ့်မယ်လို့ကျွန်တော်အနေနဲ့စမိတယ်ပေါ့เน
าะ COVID-19 ကာကွယ်ချင်းချုပ်ကုသရေးအမျိုးသားအဆင့်ဗဟိုကော်မတီဥက္ကဋ္ဌနိုင်ငံတော်၏တိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်ကမနေ့တုန်းကနိုင်ငံကိုပြောကြားတဲ့အစီရင်ခံစာမိန့်ခွန်းထဲမှာတော့တောင်ကိုရီးယားနိုင်ငံကနေမှားထားတဲ့အမြန်စစ်တဲ့ဓာတ်ခွဲစမ်းသပ်ကိရိယာတွေနှစ်သိန်းရောက်ရှိလာပြီဖြစ်လို့ပိုးစစ်မှုနှုတ်ဟာမြန်လာတယ်လို့လူလူကြားမှာယောဂပိုတွေ့တာတွေကလည်းပိုများလာနိုင်တယ်ဆိုပြီးပြည်သူကိုသတိပေးပြောကြားခဲ့ပါတယ်ရှင်ကျွန်မဆုမောမှာ
မြန်မာနိုင်ငံမှာကိုဗစ်ရောဂါကြောင့်သေဆုံးသူတရက်ထဲမှာနဲ့30အထိရှိခဲ့တဲ့အထက်ထပ်ဝက်ဟာကွယ်လွန်ပြီးမှဆေးရုံရောက်လာသူတွေဖြစ်ပြီးယောဂါထိန်ချုပ်ဖို့ခြေရာကောက်စစ်ဆေးရကအတည်ပြုနိုင်ခဲ့တာလို့လဲကျန်းမာရေးဝန်ကြီးဌာနတာဝန်ရှိသူကပြောဆိုလိုက်တဲ့အကြောင်းပြောပြပါမယ်။ကျွန်မကတော့စုစုပါ။မြန်မာနိုင်ငံမှာကိုဗစ်ရောဂါကြောင့်သေဆုံးသူတွေကိုအတည်ပြုထားတဲ့အထက်မှာမနေ့တုန်းကထပ်တိုးလာတဲ့30ထဲကထပ်ဝက်ဟာကွယ်လွန်ပြီးမှဆေးရုံကိုရောက်လာကြတာပါ။မကွယ်လွန်ငယ်မှာကိုဗစ်ရောဂါလက္ခဏာရှိသူတွေကိုစစ်ဆေးခဲ့တာဖြစ်ပြီးယောဂါကူးစက်မှုကိုထိန်းချုပ်ရမှာထိတွေ့ဆက်ဆံခဲ့သူတွေကိုခြေရာခံနိုင်မှုရည်ရွယ်ချက်နဲ့အခုလိုကွယ်လွန်ပြီးနောက်မှာပါစစ်ဆေးတာလို့လည်းကျန်းမာရေးနဲ့အားကစားဝန်ကြီးဌာနဗဟိုကူးစက်ရောဂါတိုက်ဖျက်ရေးဌာနကညွှန်ကြားမှုထောက်တာခင်ခင်ကြီးက VOA ကိုပြောပါတယ
်ထိဆုံးတဲ့သူတွေတိုင်းကိုကိုဗစ်ဖြစ်တာမဟုတ်ပါဘူးထိဆုံးတဲ့အခါမှာအကြောင်းရင်းတွေအများကြီးရှိပါတယ်မသိခင်ကတော့အိမ်မှာဟုတ်တယ်ဖြားတယ်၅ရက်လောက်၆ရက်လောက်တစ်ပတ်လောက်ကြာတယ်ချောင်းဆိုးတယ်မောတယ်စသဖြင့်သူအသက်မရှူနိုင်ဘူးစတဲ့ကိုဗစ်နဲ့သူ့ရဲ့လက္ခဏာတွေတော့အနမ်းမရောက်ပြောတယ်စသဖြင့်ပေါ့နော်ကိုဗစ်ရဲ့ရောဂါလက္ခဏာတွေမျိုးရှိနေတဲ့ဒီလိုရောဂါရာဇဝင်ရှိတဲ့သူကိုဒါဆက်တာဖြစ်ပါတယ်ပြည်ရဲ့သူကတော့ပြင်နေပြီဘာဖြစ်လို့ဆက်တာလဲဆေးရတဲ့ရည်ရွယ်ချက်နောက်မှရှိပါတယ်အရေးကြီးတဲ့ရည်ရွယ်ချက်ကသူဒါ positive ဖြစ်တဲ့ဆိုလို့ရှိရင်သူ့မိသားစုဝင်တွေဟာသူ့ရဲ့ close contact ဆိုရင်အနီးကထိတွေ့သူတွေဖြစ်တဲ့အတွက်ကြောင့်မို့သူ့မိသားစုဝင်တွေကိုစစ်ဆေးဖို့လိုအပ်ပါတယ်စစ်ဆေးပြီးတော့သူတို့ positive ဖြစ်ရင်သူတို့တွေကို isolation လို့ခေါ်ရဲတိကျထားရှိမယ်ထားရှိပြီးသူတို့ရဲ့ contact တွေကိုထပ်ပြီးတော့လိုက်ရမှာဖြစ်ပါတယ်ဒါဟာအစကျွန်တော်ရဲ့အခုလက်ရှိလုပ်နေတဲ့နော် contact tracing မှာ aggressive contact tracing ဖြစ်ပါတယ် contact tracing ကိုဒီမှာတိတိကျကျ this site လို့လို့ရှိရင်သူ့လက်ရှိဖြစ်နေတဲ့ယောဂါမထိန်ချုပ်ရေးပါဆိုလို့ရှိရင်အဓိကအရေးကြီးဆုံးခံကန်တာ contact tracing ဖြစ်ပါတယ်။ဒါကြောင့်မို့ကျွန်တော်တို့စစ်ဆေးတာဖြစ်ပါတယ
်။အခုသေဆုံးခဲ့သူပေါင်း256ဦးမှာအလောင်းအဖြစ်နဲ့ဆေးရုံကိုရောက်လာသူက43ယောက်ရှိတယ်လို့လည်းကျန်းမာရေးဝန်ကြီးဌာနကပြောပါတယ်။တချို့ကတော့ယောဂအခြေအနေဆိုးရွားမှရောက်လာသူတွေဖြစ်ပြီး95ရာခိုင်နှုန်းကတော့နာတာရှည်ယောဂသည်တွေဖြစ်တယ်လို့လည်းထောက်တာခင်ခင်ကြီးကပြောပါတယ်။သေဆုံးသူတွေထဲက900ခိုင်နှုန်းကတော့ယောဂလက္ခဏာလုံးဝမပြဘဲသေဆုံးခဲ့သူတွေဖြစ်ပါတယ်။ကိုဗစ်ရောဂါကာကွယ်ထိန်းချုပ်ကုသရေးအမျိုးသားအဆင့်ဗဟိုကော်မတီဥက္ကဋ္ဌဖြစ်သူနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်ကလည်းဒီလိုအချိန်မှာယောဂါအခမ်းရှိသူတွေအသက်အရွယ်ကြီးသူတွေပိုပြီးသတိရှိကြဖို့ကိုအွန်လိုင်းကနေတစ်ဆင့်မိန့်ခွန်းပြောရမှာသတိပေးလိုက်ပါတယ
်။အရင်လဲကျမတို့ပြောခဲ့ပါတယ်ယောဂါပိုးနဲ့ပတ်သက်ဒီယောဂါနဲ့ပတ်သက်ပြီးတော့ပေါ့နော်ဟိုအသေးပြောက်ရှိခဲ့တဲ့ဟာဘာကြီးဆက်ဆက်နေလဲဆိုတော့အခြေခံကျန်းမာရေးနဲ့ဆက်ဆက်နေပါတယ်ဒါမှမဟုတ်အသက်ကြီးတဲ့ပုဂ္ဂိုလ်တွေအခြေခံကျန်းမာရေးအမကောင်တဲ့ပုံကိုယ်ကြီးအခြေခံယောဂါလေးတခြားယောဂါလေးရှိတာအထူးသဖြင့်ပေါ့နော်စီဂျူသွေးတို့နှလုံးယောဂါကျမတို့ရဲ့ပြည်သူတွေမှာရှိတတ်ပါတယ်အဲ့ဒါတွေရှိတဲ့ပုံကိုယ်ကြီးဆိုရင်ပို့ပြီးတော့သတိထားရပါတယ်ပို့ပြီးတော့ကိုယ်ခံအားမကောင်းလို့ဆိုရင်းစရာဖြစ်ပါတယ်ဒါပေမဲ့ဒီလိုယောဂါတွေရှိလို့လဲဆော့ဆော့ကျမပြောသလိုပေါ့နော်စိတ်ဓာတ်မကျပါနဲ့စိတ်ဓာတ်ကအများကြီးဆောင်းပါတယ်ကိုတယောက်တည်းမဟုတ်ဘူးကိုနဲ့ဒတိုင်းပြေလုံးကရှိတယ်ဆိုတော့စိတ်ဓာတ်နဲ့အင်အားမွေးပါကျမတို့ဒတိုင်းပြေလုံးတဲ့ကိုကလည်းယုံကံရမယ်ဆိုတော့စိတ်ဓာတ်နဲ့ဒီယောဂါကိုကျော်လွှားနိုင်အောင်လို့ကျမရေးဝင်ကြီးဌာနကဝန်ထမ်းနေကျမရေးဝန်ထမ်းနေနဲ့ပူးပေါင်းဆောင်ရွက်ပေးစီခြင်းပါတယ
်ယောဂါပြန်ဝါနှုံတိုးပြီးစိုးရွားနေတဲ့ရန်ကုန်တိုင်းမှာကိုဗစ်နဲ့ပတ်သက်တဲ့ညွှန်ကြားချက်တွေကိုလိုက်နာနေပေမဲ့ဈေးတွေမှာတော့စီကံလိုက်နာမှုအားနည်းနေသေးတယ်လို့အတိုင်ပင်ခံကပြောပါတယ်စီမင်းစည်းကမ်းတွေကိုအခုထပ်ပို့ပြီးလိုက်နာဖို့ကိုလည်းတိုက်တွန်းထားပါတယ် ဒီကနေ့အစောပိုင်းထုတ်ပြန်ထားတဲ့အစီအစဉ်တွေအရကိုဗစ်ရောဂါကူးစက်သူ11,632ဦးရှိနေတယ်မြန်မာနိုင်ငံဟာအရှေ့တောင်အရှာနိုင်ငံများအသင်းအာဆီယံနဲ့စတုထနေရာမှာရှိနေပြီးသေဆုံးသူအရေအတွက်ကတော့256ဦးနဲ့တတိယအများဆုံးဖြစ်နေပါတယ်ရှင်ကျမကတော့စုစုပါရန်ကုန်မြို့ကနေသတင်းပေးပို့နေတာပ
ါ UA မြန်မာပိုင်းစီစဉ်ရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားထုတ်လွှင့်ချက်တွေကိုအချိန်မရွေးကြည့်ရှုနားဆင်နိုင်မှု VOA Mobile App အသစ်ကို Smartphone တွေမှာ Download ယူနိုင်ပါပြီ Android Phone တွေအတွက်ဆိုရင် Google Play နဲ့ iPhone တွေအတွက် Apple App Store တွေမှာ VOA Burmese ဆိုတဲ့ App ကို Download လုပ်နိုင်ပါတယ် VOA မြန်မာဌာနဆိုတဲ့ Logo နဲ့ဖြစ်လို့ရှာဖွေရတာလွယ်ကူပါတယ်ဒီ Application ကနေ VOA အစီအစဉ်တွေကိုဓာတ်ရိုက်နားဆင်ကြည့်ရှုနိုင်တဲ့အပြင်ကိုနှစ်သက်ရာအချိန်တိုင်းမှာလည်းသတင်းဆောင်မတွေအပတ်စဉ်ကဏ္ဍတွေကိုနားဆင်ဖတ်ရှုနိုင်ပါတယ်ခင်ဗျာ
ရှမ်းပြည်နယ်တောင်ပိုင်းမိုင်းကင်မြို့မှာရှမ်းလက်နက်ကိုင်အဖွဲ့ကနိုင်ငံရေးပါတီတွေကိုမဲဆွဲစည်းရုံးခွင့်မပြုဘူးဆိုပြီးဒေသခံတအန်းပလောင်ပါတီကခရိုင်ရွေးကောက်ပွဲကော်မရှင်ကိုတိုင်ကြားထားတဲ့သတင်းကိုပြောပြပါမယ်ကျွန်တော်မိုးစောပါမိုင်းကင်မြို့နယ်ပန်ကေတုကျေးရွာအုပ်စုကတအန်းပလောင်ရွာ၃ရွာမှာနိုင်ငံရေးပါတီတွေကိုမဲဆွဲစည်းရုံးခွင့်မပြုဖို့နဲ့ပြက်ကွက်ရင်ဒဏ်ငွေပေးဆောင်ရမယ်လို့NCA အပြည့်အစုံချုပ်ကိုလက်မှတ်ရေးထိုးထားတဲ့ရှမ်းပြည်ပြည်နယ်ထူထောင်ရေးကောင်စီ RCSS ကသတိပေးထားကြောင်းတန်းပလောင်မျိုးသားပါတီ TNP ကပြောပါတယ်ဒီလိုသတိပေးထားကြောင်း TNP ပါတီကတွားရောက်မဲဆွေရမှာရွာလူတူးကလက်မခံရဲပဲဖြစ်နေတယ်လို့လည်းပါတီရဲ့အထွေထွေတွင်းရင်းမှုတစ်မိုင်အုံးခိုင်က VOA ကိုပြောပါတယ်
TNP အနေနဲ့ကဘလောင်မျိုးသားပါတီအနေနဲ့ကဆင်းရဲဆင်းဖို့လေဆင်းရဲဆင်းဖို့ဆိုရင်ပန်ကေတုကျေးရွာကိုကျွန်တော်တို့ကဆင်းချင်တယ်ဆင်းတဲ့အခါကျတော့ဒီရွာလူလူတွေကလက်မခံရဘူးမတွေ့ဆုံရဘူးဗျာဘယ်လိုကြောင့်ဆိုဒီဘက်က RCS ကသူတို့ပါတီတွေနဲ့တွေ့ဆုံမယ်ဆိုရင်တော့တရွာကို10သိန်းဈာငွေပေးဆောင်ရမယ်ဆိုတော့ရှားတွေထပ်တက်ရောက်လာတဲ့အခါကျတော့ရွာလူလူတွေကအဲ့ဒါစိုးရိမ်သွားတာပေါ့စိုးရိမ်မှုတွေရှိတဲ့အခါကျတော့အဲ့ဒါပါတီနဲ့တွေ့ဖို့လက်မခံရတာဖြစ်ပါလေဟုတ်
RCSS အဖွဲ့ကတော့သူတို့ထင်းချုံရံနယ်မြေမှာရွေးကောက်ပွဲအတွက်မဲဆွယ်စည်းရုံးမယ်ဆိုရင်ကြိုတင်အကြောင်းကြားဖို့အစောပိုင်းမှာတတိပေးထားပါတယ်။ TNP ပါတီကတော့ပန်ကေတုကျေးရွာအုပ်စုကိုမသွားမီ RCSS ရဲ့ညွှန်ကြားချက်အတိုင်းအကြောင်းကြားခဲ့ပြီးဒီလ24ရက်နေ့မှာတွားရောက်ခဲ့တာဖြစ်ကြောင်းနဲ့ RCSS ကတာမြစ်တာနဲ့ပတ်သက်ပြီး26ရက်နေ့မှာပဲလွိုင်လင်းခရိုင်ရွေးကောက်ပွဲကော်မရှင်ထံကိုတိုင်ကြားစာပေးပို့ထားတယ်လို့လည်းပြောပါတယ်။လွိုင်လင်းခရိုင်ရွေးကောက်ပွဲကော်မရှင်တွင်ရင်မှုဦးသိန်းနိုင်ကလည်း TNP ပါတီရဲ့တိုင်ကြားချက်ကိုလက်ခံရရှိထားကြောင်းအခုလိုပြောပါတယ်
။26ရက်နေ့ကစာလာတင်တယ်။ပန်ကီတူအုပ်စုအဲရွာ၃ရာရှိရဲလွယ်ရဲတို့ကုန်းပေါင်းတို့ရွာလေး၃ရာအဲ့ဒီရွာမှာသူကမဲဆွယ်လို့မရဘူးတဲ့မဲဆွယ်လို့မရတဲ့အကြောင်းရင်း ACS ကနေပြီးတော့အဲရွာတကြီးတို့စာရေးပြတယ်တဲ့ရွာမှာမဲဆွယ်မယ်ဆိုလို့ရှိရင်ရွာတွေကိုတိုင်ရိုက်မယ်အဲ့ဒါကြောင့်မို့လို့ပလောင်ပါတီကလို့ရှိရင်ဇွားတွေကိုတိုင်ရိုက်မယ်သူကတော့ဆယ်သိန်းလို့ပြောတယ်ဒါပေမဲ့သူချမ်းသာတယ်ငါရေးတာဖတ်ကြည့်တာတော့တပိတ်မှသူကြီးတွေ့တယ်အဲ့ဒါကိုတိုင်ရိုက်မယ်ဆိုတဲ့အကြောင်းမို့လို့ဘယ်ဆိုလို့မရဘူးတဲ့အဲ့ဒါလို့စတင်ထားတယ်
မိုင်းကင်မျိုးနယ်အတွင်းမှာနိုင်ငံရေးပါတီ6ခုတည်းမနဲ့ရွေးကောက်ပွဲဝင်ဖို့ပြင်ဆင်ထားပြီးကြံပါတီတွေကတော့တမ်းမြစ်ခံရလို့တိုင်ကြားတာမျိုးမရှိကြောင်းလည်းရွေးကောက်ပွဲကော်မရှင်ကပြောပါတယ်ခရိုင်ရွေးကောက်ပွဲကော်မရှင်အနေနဲ့ပါတီအချင်းချင်းဒါမှမဟုတ်ဌာနဆိုင်ရာနဲ့တစုံတရာဖြစ်ရင်ခေါ်ယူညှိနှိုင်းနိုင်ပေမဲ့အခုအဖြစ်ပြက်ကလက်နက်ကိုင်အဖွဲ့အစည်းဖြစ်နေတာကြောင့်အထက်ကိုတင်ပြထားကြောင်းအခုလိုဆက်ပြောပါတယ်
လည်းကဲဝဲဝနာတော့ခေါ်လို့လည်းမရဘူးမတို့ကကံကျဲလို့ရတဲ့ကိစ္စတွေမဟုတ်ဘူးကြည့်ငါတို့အပေါင်းအပြင်ရောက်သွားပြီရောအဲ့တော့အပြင်ကောမရှင်ကစက်တင်ပြထားတာပေါ့ပြင်ကောမရှင်ကသူ့ဟိုဟာပေါ့သူအစိုးရတို့ဘာလို့လဲအဲ့သူမှလမ်းကြောင်းတွေရှိပါလိမ့်မယ်အဲ့ဒီလမ်းကြောင်းတွေကလည်းသူတစ်ဆင့်ဒီအဖွဲ့အစည်းတွေကိုထိကြောင်းပေးဖို့ပေါ့နော်အဲ့လိုမျိုးတော့လုတ်ပင်းနိုင်အောင်လို့စာတင်ထားလိုက်တယ်
ဒီသတင်းနဲ့ပတ်သက်ပြီးအတီးပြုတ်မေးမြန်းနိုင်ဖို့ RCSS ကတာဝန်ရှိသူတွေကိုဆက်သွယ်ခဲ့ပေမဲ့ဖုန်းလက်ခံဖြေဆိုတာမရှိခဲ့ပါဘူး2015ခုနှစ်ရွေးကောက်ပွဲကာလကလည်းတအန်းပလောင်မျိုးသားပါတီ TNP ရဲ့မိုင်းကင်မျိုးနယ်ဥက္ကဋ္ဌမိုင်းအောင်ခန်းကို RCSS ကဒီဒေသမှာမှလှူရှားဖို့သတိပေးတားမြစ်ခဲ့ဘူးတယ်လို့ဒီတားမြစ်ချက်ကိုမလိုက်နာတာကြောင့် TNP ပါတီမိုင်းကင်မျိုးနယ်ပါတီဥက္ကဋ္ဌနဲ့အတွင်းရင်းမှုကိုတလားကြော်ကြာဖမ်းဆီးချုံနှောင်ခဲ့ဘူးပါတဲ့ကိုဗစ်ရောဂါနဲ့နေမြေလုံခြုံရေးပြဿနာတွေရှိတဲ့နေရာတွေမှာရွေးကောက်ပွဲတွေရွှေ့သိမ့်မရွှေ့သိမ့်ဆိုတာကိုတော့ရှစ်လတည်းလောက်မှာကြေညာမယ်လို့လည်းပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကသတင်းထုတ်ပြန်ထားပါတယ်ကျွန်တော်မိုးစောရန်ကုန်ကနေသတင်းပေးပို့တာဖြစ်ပါတယ
်ဘာဖိုင်လဲနာကန်ဖွေအေ ွေးဝင်ပြည့်စုံပြီးတမတော်ကဖန်စီစစ်စစ်နေတဲ့ညောင်မျိုးခိုင်တို့တည်ဆုံတော်တဲ့ကြောင့်ပြောပြပါမယ်။ကျွန်တော်တတ်နိုင်ပါ။ရခိုင်ပြည်နယ်မြောက်ပိုင်းညောင်မျိုးနယ်မြို့တေရကွက်မှာနေထိုင်သူအသက်35နှစ်အရွယ်ဦးရဲကျော်ဟာအဲရခိုင်လက်နက်ကန်ဖွဲ့နဲ့ဆက်နွယ်တယ်ဆိုတဲ့ဆိုဆိုရှင်းတဲ့ဖန်စီစစ်စစ်နေစဉ်မနေ့ကပဲတည်ဆုံတော်ခဲ့တာဖြစ်ပါတယ်။ဖန်စီပြည်နောက်တနေ့မှာပဲတည်ဆုံတဲ့တဲ့ရင်ကိုသိခဲ့ရတာလို့လည်းစင်မျိုးတော်ဆက်သူဦးမောင်နှုံးကပြောပါတယ်။
ကိုယ်ရဲ့အဲ့လိုပြောပြီးတော့ညနေကျတော့ဒီကလာရကနဲ့ရေးနေတဲ့စိတ်ကမှလာတာကိုကျွန်တော်တို့ကပို့ပြီးပြတာပါဒီကိကမှပြတော့ပြီးလို့ကျွန်တော်တို့ကပြောရပါကိုရဲ့ဟာဒီမှာလည်းအဲ့လိုပဲကိုမျိုးကမအောင်စမ်းနေပါသူအေးရောပေါ့ကိုကျွန်တော်တို့ကပါကုန်နေကျွန်တော်တို့က
ပြီးခဲ့တဲ့တလင်းကနေကမြောက်ဦးမြို့နယ်မှာလုံခြုံရေးတပ်ဖွဲ့ဝင်တွေရှောင်းတခင်စစ်စစ်စဉ်သူ့ကိုဖမ်းဆီးခဲ့တာဖြစ်ပြီးဖမ်းဆီးချိန်မှာတင်းစေရမိတဲ့ဖုံတွင်အေအေဖွဲ့နဲ့ဆက်နွယ်မှုတွေတွေ့ရှိခဲ့သလိုတပ်မတော်သားတဦးနဲ့အရာသားနှစ်ဦးကိုဖမ်းဆီးမှုတွေမှာဥဆောင်ခဲ့ကြောင်းနောက်ပိုင်းမှာဝန်ခံခဲ့တယ်လို့လည်းတပ်မတော်ကဒီကနေ့ပဲကြေညာချက်ထုတ်ပြန်ထားပါတယ်။တေဆုံသူဟာအေအေဖွဲ့မှာတက်ကြကြီးအဆင့်ရှိတယ်လို့လည်းစွပ်စွဲထားပြီးသူ့ကိုထိမ့်သိမ်းစားစေမနေ့တုန်းကမင်းဆက်ကြွေးဖို့စီစဉ်နေတော့စစ်ကြောရေးအဖွဲ့ဝင်တဦးရဲ့ပြစ်စလို့တနက်ကိုလူယူပြီးမိမိကိုယ်ကိုပြစ်ခတ်ခဲ့ရာရရှိခဲ့တဲ့ဒဏ်ရာနဲ့တည်ဆုံးခဲ့တာဖြစ်တယ်လို့လည်းဖော်ပြထားပါတယ်။မြောင်းမြို့နယ်ပြည်နယ်လွတ်တော်မှာဦးထွန်းသာစဉ်ကတော့တပ်မတော်နဲ့ရခိုင်လက်နက်ကန်အဖွဲ့တို့ရခိုင်ပြည်နယ်မှာတိုက်ပွဲတွေဆက်တင်ခဲ့တယ်။2018ခုနှစ်အကုန်ပိုင်းကနေအခုရှင်ပြီးတပ်မတော်ကဖမ်းဆီးထားစဉ်တည်ဆုံးတော်သူမြောင်းမြို့နယ်မှာ6ဦးထဲမှနေရှိနေပြီးဥပဒေနဲ့မညီတဲ့လောက်ရတို့ကိုဆုံးသတ်ဖို့လည်းတိုက်တွန်းခဲ့ပါတယ်
။အခုကတော့စစ်ကြောရဲ့ကိုယ်ထင်မှာ၌ကဒီပြေသောတယ်ဆိုလို့ရှင်ဒါဥပဒေကိုဥပဒေကပြုတာဖြစ်တယ်ဒီဥပဒေအရမတော်ပဲနဲ့ဒီလိုမျိုးဒီစင်ဘလိုတော်နေတော့ဖြစ်နေတယ်ဒါကြောင့်ဒီပြောချင်တာကတော့ဗျာတောင်းတဲ့ဖန်ဖန်ပေါ့နော်တံတရားကြောင့်ပဲဖန်ဖန်အမှန်တကယ်ပြင်းမှုကျွလွန်နေလို့ယူဆလို့ဖန်ဖန်အဲ့ဒီဖန်တဲ့သူတွေကိုတရားဥပဒေလမ်းကြောင်းအရကောပါလို့ဒီလိုပဲဒီမိသားစုဝင်တွေရဲ့ကိုယ်စားလုပ်ရေးတိုက်တွန်းချင်ပါ
ကျမ်းတို့ရဲ့ထုတ်ပြန်ချက်မှာတော့ထင်းထင်းစစ်စစ်နေစဉ်တည်ဆုံးသူရဲ့အလောင်းကိုမြောက်ဦးမြို့နယ်ရေစခန်းကိုလွှဲပြောင်းပေးပြီးအကြမ်းဖက်မှုတိုက်ဖြတ်ရေးဥပဒေနဲ့ညီဆက်လက်ဆောင်ရွက်နေတယ်လို့ဖော်ပြထားပေမယ့်အသေးစိတ်ကိုတော့မသိရသေးပါဘူးတည်ဆုံးမှုဖြစ်စဉ်နဲ့ပတ်သက်လို့တပ်မတော်ပြောခွင့်ရသူတွေကိုမေးမြန်းဖို့ကြိုးစားခဲ့ပေမယ့်ဆက်တွေ့လို့မရရှိခဲ့ပါဘူးလုံခွင်ရဲ့လှုပ်ရှားမှုအဖွဲ့တစ်ခုဖြစ်တဲ့ညီမချင်းမြန်မာဒါရိုက်တာဦးအောင်မျိုးမင်းကတော့လုံခြုံရေးအာဏာပိုင်တွေဖမ်းဆီးထားစဉ်တည်ဆုံးမှုတွေအတွက်တာဝန်ခံဖို့လိုအပ်တယ်လို့ပြောပါတယ်အဲ့
တော့ရခိုင်ဒေသမှာတော့ခုနောက်ပိုင်းမှာဒီလိုမျိုးဟိုတပ်ဖြတ်မှုတွေရှိလာသလိုတာဝန်ယူမှုတာဝန်ခံမှုအပိုင်းတွေအများကြီးဖြစ်နေပါတယ်ပြောရမယ်ဆိုရင်ပိုင်ရှင်မဲ့အလောင်းတွေအများကြီးဖြစ်နေတယ်အမှန်တော့မရှိသင့်ပါဘူးအဲ့တော့ဘလို့ပဲကျူးလွန်ကျူးလွန်မှုဖြစ်တဲ့အခါမှာပထမဦးဆုံးကတော့ကျူးလွန်တဲ့ကိစ္စတစ်ခုကိုအမှန်တိုင်းရှာဖွေထုတ်ဖော်ပြီးတော့ဒါကိုတာဝန်ရှိတဲ့သူအရေးယူဖို့ဖြစ်ပါတယ်အဲ့တော့ဒီနေရာမျိုးမှာကျွန်တော်တွေ့ရတဲ့အခါမှာဒီတမတော်ဘက်ကကျူးလွန်နေဆိုတဲ့ဆွဆွဲချက်တွေရှိလာတယ်အဲ့ဒီလိုဆွဆွဲချက်တွေရှိလာတဲ့ပုံမှာတပ်မတော်အနေနဲ့အမှန်တိုင်းကျွန်တော်တို့စုံစမ်းစစ်ဆေးမှုတွေလုပ်ဆောင်မှုတို့ပထမအောင်ဆုံးအရေးကြီးပါတယ်။နောက်ကထိရောက်သောအရေးယူမှုဖြစ်ဖို့လိုအပ်တယ်
။ကိုဘက်ကံယောကကြုံနေရရှိမှာပဲ။ရခိုင်ပြည်နယ်မှာလက်နက်ကန်မီလီပခတ်တွေဆက်လက်ဖြစ်ပေါ်နေတဲ့အတွက်ထိခိုက်သေဆုံးမှုတွေအိုးအိမ်ဆုံးခါထွက်ပြေးနေရတဲ့အခြေအနေပေါ်ဆိုရင်ကြောင့်ပြီးခဲ့တဲ့သတင်းတစ်ပတ်ထဲမှာပဲမြန်မာနိုင်ငံဆရာကုလသမဂ္ဂလူခွင့်ရဲ့အထူးကိုယ်စားလှယ် Thomas Andrew ကပြောဆိုထားပါတယ်။ကုလသမဂ္ဂတွေ့ရင်မှုရှောက်တိုက်တွန်းထပ်တလို့ကံယောကကာလမှာအပြစ်ခံရစေကြဖို့လည်းတိုက်တွန်းထားပါတယ်။လူခွင့်ရဲ့ကိုယ်စားလှယ်တိုက်တွန်းချက်ကိုကြိုဆိုကြောင်းနဲ့ရခိုင်ပြည်နယ်မှာလူသားချင်းစာနာထောက်ထားမှုအကူအညီတွေပေးနိုင်အောင်နိုင်ငံတကာအေဂျင်စီတွေဝင်ရောက်ခွင့်ရရဲ့ကုလသမဂ္ဂလူရှင်ရေးကောင်စီကတွန်းအားပေးဖို့လဲရခိုင်ရေးလှုပ်ရှားနေတဲ့ရပ်ဖွဲ့အဖွဲ့စီ300ကျော်ကစုပေါင်းကြေညာချက်ထုတ်ပြန်တိုက်တွန်းထားပါတယ်ခင်ဗျာကျွန်တော်တက်နိုင်စစ်တွေမျိုးကနေတင်ပြပို့ထားတာဖြစ်ပါတယ
်ဒီမြန်မာဝိုင်းရုပ်မြင်သံကြားအစီအစဉ်တွေကိုဒီမိုကရက်တစ်မြန်မာအသံ DVV ရုပ်သံလိုင်းကနေဖမ်းယူကြည့်ရှုနိုင်ပါတယ်TVB ရုပ်သံစလောင်းကနေပြီးတော့နေ့စဉ်ည10နာရီနဲ့မနေ့9နာရီခွဲအချိန်တွေမှာဖြစ်ပါတယ်။ပုံမှန်ကြည့်ရှုနေကြ VOE ရဲ့ Intercept 17နဲ့ Mirset 3ဂျိုလူတွေကနေနေ့တိုင်းည9နာရီမှာပြတာတဲ့မိနစ်30သာနောက်ဆုံးရနိုင်ငံတကာနဲ့မြန်မာသတင်းတွေအပြင်သတင်းဆောင်မတွေတွေးဆောင်မင်းဉဏ်ခံတွေနဲ့အပတ်စဉ်ကဏ္ဍတွေကို TVB ရုပ်သံလိုင်းမှာနေ့စဉ်ပုံမှန်ကြည့်ရှုနိုင်ပါတယ်ရှင်။
မြန်မာနိုင်ငံမှာကိုဗစ်ကပ်ရောဂါကူးစက်မှုတွေတိုးလာနေတာကြောင့်ထိုင်းနိုင်ငံကနေဆက်လုံခြုံရေးတိမ်မှာပဲတရားမဝင်နေဆက်ဖြတ်ကျော်သူထိုင်းနိုင်ငံသား19ဦးကိုဖမ်းဆီးမိခဲ့ပြီးရောဂါစောင့်ကြည့်ရေးစင်တာကိုပို့လိုက်တဲ့အကြောင်းပြောပြပါမယ်။ဂ ကျမမအေးပါပါမြန်မာနိုင်ငံမှာကိုဗစ်ကပ်ရောဂါကြောင့်သေဆုံးမှုတွေနဲ့ကူးစက်မှုနှုန်းတွေတိုးလာတာကြောင့်နေဆက်ဒေသခရိုင်ဆယ်ခုမှာလုံခြုံရေးတင်းကျပ်ထားပြီးစောင့်ကြည့်စစ်ဆေးနေချိန်မှာပဲတရားမဝင်နေဆက်ဖြတ်ကျော်ပြီးပြန်ဝင်လာသူထိုင်းနိုင်ငံသားတွေကိုဖမ်းဆီးမိခဲ့တာပါထိုင်းနိုင်ငံမဲဆောက်မြို့ကတောင်ရင်မြေနီတရားမဝင်ပြန်လာကြတဲ့အမျိုးသမီးကိုဦးအမျိုးသားဆယ်ဦးကိုအ ေဟာမြန်မာနိုင်ငံမြောက်ပြည်ဘက်ကကာစီနိုလောင်းကစားရုံတွေမှာအလုပ်လုပ်နေကြသူတွေဖြစ်ပြီးကဲယောဂါကူးစက်မှုတွေတိုးလာနေတာကြောင့်ထိုင်းနိုင်ငံကိုပြန်လာကြတာလို့လည်းထိုင်းသတင်းတွေမှာဖော်ပြကြပါတယ်။ထိုင်းနိုင်ငံကိုဗစ်ကဲယောဂါတိုက်ဖြတ်ကာကွယ်ရေးစီမံခန့်ခွဲမှုအဖွဲ့ CCSC ရဲ့ပြောခွင့်ရဒေါက်တာထဝီစင်ကတော့
ประเทศเมียนมากับไทยเราติดต่อกันนะครับทั้งหมดในประเทศไทยเราเนี่ย10จังหวัดนะครับผมนําเรียนนะครับว่าตอนนี้ในความสําคัญของประเทศไทย
ในสัตว์ติดต่อတွေမှာယောဂါကာကွယ်ရေးကိုအထူးဂရုပြုဖို့မနေ့တုန်းကပဲသတင်းစာရှင်းလင်းပွဲမှာသတိပေးခဲ့ပါတယ်မြန်မာနိုင်ငံဘက်ကကဲယောဂါပြန့်ပွားမှုတွေကိုတိုးမြင့်လာနေတာကြောင့်နှစ်နိုင်ငံနယ်စပ်တွေဖြစ်တဲ့ချင်းမိုင်ချင်းရိုင်မယောင်ဆောင်တပ်ခန့်ချနာပူရီရနောင်းစတဲ့ခရိုင်ဆယ်ခုတွေမှာနေထိုင်နေကြတဲ့ထိုင်းနိုင်ငံသားတွေကိုလည်းကိုဗစ် -19 ရောဂါထိန်းချုပ်ရေးစင်တာရဲ့လမ်းညွှန်ချက်တွေအတိုင်းလိုက်နာလုပ်ဆောင်ကြဖို့ထိုင်းဘာသာနဲ့ပြောဆိုသွားတာပါကဲ့ရောဂါကြောင့်သေဆုံးသူ59ယောက်နဲ့ကူးစက်သူ3500ကျော်ရှိခဲ့တဲ့ထိုင်းနိုင်ငံမှာကဲ့ရောဂါကူးစက်မှုတွေရော့ကျလာပေမဲ့အိန္ဒိနာချင်းမြန်မာနိုင်ငံမှာကူးစက်မှုတွေတကြော့ပြန်များလာတဲ့အတွက်ပြန့်နှံ့လာမှာစိုးရိမ်လာကြောင်းနေဆက်ဒေသတွေမှာတင်းတင်းကြပ်ကြပ်စောင့်ကြည့်စစ်ဆေးနေကြတာပါမြန်မာနိုင်ငံနဲ့နေဆက်ထိုင်းနိုင်ငံမဲဆိုင်နဲ့ကန်ချနာပူရီနေဆက်ဂိတ်တွေမှာတော့ဖြတ်တန်းသွားလာမှုတွေနဲ့ကုန်စည်ပို့ဆောင်မှုတွေကိုရပ်ဆိုင်းထားသလိုထိုင်းနိုင်ငံဘက်ကနေဆက်ဒေသတွေမှာရှိတဲ့စီးပွားရေးလုပ်ငန်းတွေဈေးဆိုင်တွေလည်းပိတ်ထားရပါတယ်။ထိုင်းနိုင်ငံမဲဆိုင်နဲ့မြန်မာနိုင်ငံတာချီလိတ်ကြားနေဆက်ဂိတ်တွေပြန်ဖွင့်ရေးနှစ်နိုင်ငံနေဆက်ကော်မတီစီဝေးပွဲကျင်းပခဲ့ပေမဲ့ပြန်ဖွင့်မဲ့နေ့ရက်အတိအကျတော့မတက်မှန်နိုင်သေးပါဘူး။ထိုင်းနိုင်ငံနဲ့နေဆက်မြန်မာနိုင်ငံမြောက်ပြည်မြို့မှာကိုဗစ်လူနာ3ဦးတွေ့ရှိကြောင်းသတင်းတွေထွက်ပေါ်ခဲ့ပြီးတဲ့နောက်မြန်မာနိုင်ငံသားတွေအများအပြားဝင်ထွက်နေတဲ့ထိုင်းနိုင်ငံမဲဆောင်မြို့မှာလည်းကျန်းမာရေးအတွက်ပုံမတင်းကျပ်လာပါတယ်။လုံခြုံရေးတင်းကျပ်ထားချိန်မှာပဲတရုတ်နိုင်ငံကနေမြန်မာနိုင်ငံကိုတင်သွင်းဖို့တရားမဝင်သေးယူလာတဲ့နှကောင်းစည်း9000ကိုမဲဆောက်မြို့မှာတနင်္ဂနွေနေ့တုန်းကဖမ်းဆီးမိခဲ့ကြောင်းထိုင်းနိုင်ငံကသတင်းတွေမှာဖော်ပြခဲ့ကြတာပါထိုင်းနိုင်ငံဒုတိယဝန်ကြီးချုပ်လည်းဖြစ်နိုင်ငံသားရေးဝန်ကြီးလည်းဖြစ်တဲ့ဒွန်ပရာမွန်ဝီနိုင်ကလည်းနေဆက်ဒေသတွေမှာကက်ယောဂါကာကွယ်ထိန်းချုပ်ရေးမြန်မာနိုင်ငံနဲ့ဆွေးနွေးဖို့ရှိနေကြောင်းမနေ့တုန်းကတော့ပြောဆိုထားပါတယ်ရှင်ကျမမအေးမှာထိုင်းမြန်မာနေဆက်ကနေသတင်းပေးပို့နေတာပါ
အမေရိကန်ရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားအစီအစဉ်တွေကိုအမေရိကန်ပြည်အောင်စုဝါရှင်တန်မြို့တော်ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်။အမေရိကန်ပြည်အောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင်း VOE ရေဒီယိုနဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းပြီးတော့ထုတ်လွှင့်ပေးနေတာပါ။ရေဒီယိုအစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိနဲ့ည9နိုင်ကနေ10နိုင်အထိအချိန်နှီးမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးတော့ထုတ်လွှင့်ပေးနေတာပါ VOE ရဲ့ထုတ်လွှင့်ချက်တွေကို Radio နဲ့ Jorus Lounge တို့အပြင် VOE Facebook အစမျက်နှာမှာလည်းနားဆင်ကြည့်ရှုနိုင်ပါတယ်ရှင
်ရွေးကောက်ပွဲကျင်းပဖို့36ရက်လိုမှာပဲတရားသူကြီး Amy Coney Barrett ကိုတရားရုံးချုပ်တရားသူကြီးခံထားရေးသမ္မတ Donald Trump ဆိုပြလိုက်တာကြောင့်Democrat and Republican Party ကြီးနဲ့အကြာနိုင်ငံရေးတိုက်ပွဲစီးထက်ခြားလိုက်တယ်လို့ဖြစ်သွားပါတယ်။နိုဝင်ဘာ3ရက်ရွေးကောက်ပွဲမတိုင်ခင်မှာတရားရုံးချုပ်တရားသူကြီးခံထားရေးကိုအတည်ပြုမပေးဘူး။ Republican ထက်လွတ်တော်အမတ်တွေကို Democrat Party သမ္မတလောင်း Joe Biden ကတောင်းဆိုထားပါတယ်။ Republican အဓိကခေါင်းဆောင်တွေကဒါကိုလက်မခံကြပါဘူး။ Michelle Quinn ရဲ့သတင်းလောက်ကိုတင်ပြပါမယ်။ကျွန်တော်သိမ်းထိုင်ပါ။သမ္မတဆွမ်းဆိုပြထားတဲ့တရားသူကြီးအေမီကော်နေဘာရခာဒီသတင်းပတ်အတွင်းမှာပဲသူ့ကိုတရားရုံးချုပ်တရားသူကြီးအဖြစ်ဘဝတသက်သာတာဝန်ယူဖို့ခံထားရေးအတည်ပြုချက်မပေးခင်အထက်လွှတ်တော်ခေါင်းဆောင်တွေကိုကြိုတင်တွေ့ဆုံပါလိမ့်မယ်။ Republican Party ဘက်ကအမတ်အများစုကဘာရခ်ကိုခံထားရေးအတည်ပြုမဲ့ပုံရှိပါလိမ့်။သမ္မတထရန့်ကလည်းနိုဝင်ဘာ3ရက်ရွေးကောက်ပွဲမှာညင်ပွားလာပြီးရှိလာခဲ့ရင်အဆုံးပြတ်ပေးနိုင်ဖို့တရားရုံးချုပ်တရားသူကြီး6ယောက် အပြည့်ရှိနေဖို့အရေးကြီးတယ်ဆိုပြီး ABC ရုပ်သံကိုပြောပါတယ
် I think it's better if you go before the election because I think this scam that
ဒီကဝယ်မတိုင်ခင်ခန့်ထားနိုင်မယ်ဆိုရင်ပိုကောင်းပါလိမ့်မယ်ဘာလို့လဲဆိုတော့ဒီမိုကရက်တစ်ဘက်ကလိင်ညာလှည့်ပြားတာတွေလှုပ်ဖို့ပြင်နေလို့ပါဒီလိုသူတို့လိင်ညာလှည့်ပြားတာတွေလှုပ်ဖို့တရားရုံးချုပ်ကအဆုံးဖြတ်ပေးရမယ်ဆိုရင်ဟိုဘက်၄ယောက်ဒီဘက်၄ယောက်ပဲရှိနေတာကကောင်းတဲ့အခြေအနေမဟုတ်ပါဘူး
ရွေးကောက်ပွဲမှာစာရက်ကတွေမဲပေးတဲ့စနစ်ကမဲမတမာမှုတွေချက်ချင်းပြန့်ပြန့်ဖြစ်လာနိုင်တယ်လို့သမ္မတထရန့်ကသတိပေးထားပါလေရွေးကောက်ပွဲရလဒ်ကိုတရားရုံးကဖြေရှင်းပေးဖို့ Republican Party ကတောင်းဆိုလာခဲ့ရင်တရားသူကြီးဘာရော့ရှီဂျင်အဖင်ကိုယ့်ဘက်ကလေးတာမယ်လို့သမ္မတထရန့်ကပြောဆိုလာပါမကြာသေးခင်ကထွက်တဲ့ New York Times နဲ့ Siena College လူထုစစ်တမ်းတွေအရအမေရိကန်ပြည်သူတွေရဲ့56ရာခိုင်နှုန်းကတရားရုံးချုပ်တရားသူကြီးကိုနောင်တက်မဲ့သမ္မတကသာရွေးချယ်တင်တယ်လို့ပြောပါလေဒီမိုကရက်တစ်ပါတီသမ္မတလောင်းဂျိုးဘိုက်ဒန်ကတော့တရားရုံးချုပ်တရားသူကြီးမခန့်ထားခင်မှာမဲဆန္ဒရှင်တွေကိုသမ္မတအသည့်အရင်ရွေးချယ်ခွင့်ပေးဖို့တောင်းဆိုနေပါလေ
Just because you have the power to do something doesn't absolve you of your responsibility
ခင်ဗျားမလုပ်ပန်ခွင့်အာဏာတစ်ခုခုရှိတယ်ဆိုတာကအမေရိကန်ပြည်သူတွေကမှန်မှန်ကန်ကန်လုပ်ဖို့ပေးထားတဲ့တောင်းပန်ကိုမျက်နှာလွဲကဲပြစ်လုပ်ခွင့်ရလိုက်တာမဟုတ်ပါဘူး
တချို့ဒီမိုကရက်တစ်ထက်လွတ်တော်အမတ်တွေကတော့တရားသူဂျေဘရက်ကိုဒီသတင်းပတ်ထဲမှာသူတို့မတွေ့ဘူးလို့ပြောဆိုနေပါတယ်။ဒါပေမဲ့လည်း Illinois ပြည်နယ်ထက်လွတ်တော်အမတ် Dick Durbin ကတော့တွေ့မယ်။ကျမကြီးဆောင်ရှောက်မှုနဲ့တရေသားဖြတ်ချခွင့်အပေါ်မှာသူမရဲ့အမြင်တွေနဲ့ Conservative ဆန်သတ်မှတ်ချက်တွေကိုတွေ့ဆုံမေးခွန်းထုတ်မယ်လို့ပြောနေပါတယ
်။ We can slow it down perhaps a matter of hours maybe days at the most.But we can't
ဒီကိစ္စကိုနောင်နေကြံကြအောင်လုပ်လို့ရတယ်။နိုင်ပိုင်းအများဆုံးရပ်ပိုင်းပေါ့။ဒါပေမဲ့ထွက်လာမယ့်ရလကိုလက်မခံပဲတားလို့မရအောင်။လုံတင်တာကဒီကိစ္စကိုလေးလေးစားစားကင်တွယ်ဖြေရှင်းဖို့လိုပါတယ်
။2020ရွေးကောက်ပွဲနဲ့ပတ်သက်လို့တရားရုံးအဆုံးအပြတ်ရင်ဆိုင်ရမယ်ဆိုရင်တရားသူကြီးဘရက်ကနေနဲ့ဘက်မလိုက်တာကိုပြတဲ့အနေနဲ့ဝင်မပါပဲလက်ဆောင်တင်တယ်လို့အထက်လွှတ်တော်အမတ်ဒါဗင်ကပြောနေပါတယ်။ဒါပေမဲ့လည်းယူတာပြည်တွင် Republican ထက်လွှတ်တော်အမတ် Mike Lee ကဒါကိုလက်မခံပါဘူး။
Whether she recuses in this or any other case is up to her.
အမှုကိစ္စမျိုးမဆိုလက်ဆောင်ပြီးတော့မသက်ဆိုင်တယ်လို့နေမလားဆိုတာကသူ့နဲ့အပေါင်းပါတွေသူ့ဝန်ထမ်းတွေရဲ့အကြံပေးချက်တွေအပေါ်အခြေခံပြီးစီမင်းစီကံသတ်မှတ်ရမှာပါဒါကသူ့အပေါ်မှာပဲမူတည်ပါတယ်သူ့ဘာသာဆုံးဖြတ်ရမှာပ
ါရွေးကောက်ပွဲမတိုင်ခင်အမေရိကန်ပြည်ထောင်စုရဲ့အမြင့်ဆုံးတရားရုံးချုပ်တရားသူကြီးတနည်းအားလက်လက်လိုက်တာကြောင့်လဲအငင်းပွားမှုတွေနဲ့ပဋိပက္ခတွေများနေတဲ့သမ္မတရွေးကောက်ပွဲကိုအတိန်ဆောင်းမခံအမားမခံတဲ့အခြေအနေဖြစ်ပို့ပြီးတော့သတ်မှတ်လာကြကြောင်းပါခင်ဗျာကျွန်တော်တင်ထိုင်ပြီပ
ါခုဆက်ပြီးအင်ကာညဆွေးနွေးခန်းကိုနားဆင်ရပါမယ်ဒီကနေ့စီစဉ်မှာတော့မြန်မာနိုင်ငံတွင်လက်ရှိ COVID-19 ရောဂါပြန့်နှံ့ကူးစက်မှုနဲ့ဆန့်လင်းတဲ့အခြေအနေရရက်ကိုတီးခြားဆက်သွယ်မေးမြန်းထားတာထုတ်လင်းပေးမှာပါမြန်မာနိုင်ငံတွင်မှာ COVID-19 ရောဂါကြောင့်သေဆုံးမှုနှုန်းကိုထိန်းချုပ်နိုင်ဖို့ဆိုရင်အိမ်မှာနေပြီးတော့ဆေးမီးတို့နဲ့အခုနေရာမျိုးမလုပ်ပဲဆေးရုံကိုစောစောပို့ဖို့ကျန်းမာရေးနဲ့အကစားဝန်ကြီးဌာနပြောခွင့်ရပုဂ္ဂိုလ်ညွှန်ကြားရေးမှူးဒေါက်တာသန်းနိုင်ဆိုးကအကြံပေးပါတယ်။သူတွေထဲမှာအောက်ဆီဂျင်ကျလာတာမျိုးအဆုတ်ထဲမှာအဆုတ်ရောင်လက္ခဏာစနေတာမျိုးတွေကိုစစ်ဆေးဓာတ်မှန်ရိုက်ကြည့်မှသာသိနိုင်မှာဖြစ်တာကြောင့်ဆေးရုံကိုစောစောရောက်တယ်ဆိုရင်အသက်ကယ်ဖို့အချိန်မီနိုင်မှာဖြစ်တယ်လို့လည်းဆိုပါတယ်။ကိုဗစ်ရောဂါရှိမရှိအလင်းအမြန်စစ်ဆေးနိုင်မဲ့ပစ္စည်းantigen test kit တွေကိုခရိုင်ဆေးရုံကြီးတွေကိုဖြတ်ဝေပေးပြီးကိုဗစ်ရောဂါနဲ့ထိတ်တိုက်ရင်ဆိုင်နေရတဲ့ကျန်းမာရေးဝန်ထမ်းတွေရောဂါပိုးကူးစက်မှုသံသယနဲ့စောင့်ကြည့်ခံနေရသူတွေရောဂါပိုးကူးစက်တယ်လို့ဓာတ်ခွဲအတည်ပြုထားသူတွေနဲ့ဓာတ်ရိုက်ထိစပ်မှုရှိထားသူတွေကိုဦးစားပေးပြီးစစ်ဆေးသွားမယ်လို့ဒေါက်တာတန်းနိုင်ဆိုးကပြောပါတယ်။များများနဲ့မြန်မြန်စစ်နိုင်မယ်ဆိုရင်ကိုဗစ်ရောဂါပြန့်နှံ့ကူးစက်မှုထိန်းချုပ်ရေးမှာအများကြီးအထောက်အကူဖြစ်လာလိမ့်မယ်လို့လည်းဒေါက်တာတန်းနိုင်ဆိုးကဆိုပါတယ်ဆက်သွယ်မေးမြန်းချက်အပြည့်အစုံကိုဆက်လက်နားဆင်ပါကျွန်တော်ကြော်ကြော်သိမ်းပါခင်ဗျာโอเคဒေါက်တာတန်းနိုင်ဆိုး VOE ဆက်သွယ်မေးမြန်းကမ်းမှာဖြစ်ဆိုပေးရတဲ့အထူးပဲကျေးဇူးတင်ပါတယ်မင်္ဂလာပါခင်ဗျာ
ဟာမင်္ဂလာပါခင်ဗျာ
ဆိုတော့ကျွန်တော်ပထမဦးဆုံးသိချင်တဲ့မေးခွန်းကလက်ရှိမှာကျွန်တော်တို့နေ့စဉ်လို့ပေါ့လေဒီ COVID-19 နဲ့တေဆုံးတဲ့နှုန်းကနေ့စဉ်လိုပဲတိုးနေသေးတယ်လို့ကျွန်တော်တို့ပြောရပါမယ်။အခုကျွန်တော်တို့အခုတနင်္လာည8နာရီထုတ်ပြန်ချက်မှာဆိုရင်တေဆုံးတဲ့လူအယောက်30ရှိပါတယ်။ဆိုတော့ဆရာတို့အနေနဲ့ဒီတေဆုံးနှုန်းကျဆင်းရေးမှာဒါဆင်းရေးတေဆုံးနှုန်းကျသွားဖို့အတွက်လုပ်တဲ့နေရာမှာအဓိကရင်ဆိုင်နေရတဲ့အခြေအနေကဘာများပါလဲဆရာ
အဓိကတော့ဆရာရဲ့ကျွန်တော်စောစောပေါ့နော်စောစောလေးကျွန်တော်တို့စီရောက်စေချင်တာပေါ့စောစောရောက်လိုက်မယ်ဆိုရင်ဒီခါကြီးကျတော့ဒီအိမ်မာနေပြီးတဲ့ခါကျရင်ဒီဆေးမီးတို့နဲ့ကုရည်လည်းရှိရလေဆရာအဲ့ခါကျတော့ဆေးမီးတို့နဲ့ကုတဲ့ခါကျတော့ဒီမောမှာကြက်မှာဆေးဝင်လာတဲ့ခါကျတော့ဒီနောက်ကြရတဲ့ဟာကြီးလည်းရှိတာပေါ့ဆရာဒီခါလေးကျတော့ကျွန်တော်တို့ဒါတွေးထဲမှာပေါ့နော်ဒီအောက်ဆီဂျင်လေဗယ်ကျနေရတယ်ကပုံမှန်နေထားနေဆိုတော့မသိနိုင်ဘူးပေါ့ကိုယ်ကိုကောင်းနေတယ်ထင်တာပေါ့နော်ဒီခါကြတဲ့ဒီအဆုတ်ထဲမှာခုနပြောတဲ့ဒီအဆုတ်ရောင်တဲ့လက္ခဏာလေးတွေစနေပြီမဲ့သူဓာတ်မှန်ရဲ့ကြည့်တော့မှပေါ်လာမျိုးပေါ့ဆရာရင်ပုံမှန်အတိုင်းဆိုရင်ကောင်းတယ်လို့ပဲထင်ပါပေါ့နော်အဲအဲ့လိုအနေထားမျိုးတွေကဒါအဆုတ်မှာစပြီးတော့ဒီထိခိုက်နေတဲ့အနေထားလေးတွေအောက်ဆီဂျင်လေးကျနေတဲ့အနေထားလေးပေါ့နော်နောက်တစ်ခုကတွေးထဲမှာရှိတဲ့ဒီ blood parameter လေးပေါ့ဆရာအထူးချင်းဂင်ကိုစိုက်ကောင်ပေါ့နော်ဒီဂင်ကိုစိုက်ကောင်လေးတွေစပြီးကျလာတဲ့အနေထားမျိုးပေါ့ဒါဆိုရင်ကျွန်တော်တို့ကဒါ risk ကတော်လေးရှိသေးပေါ့နော်ဒါမကြခင် site တွေ kind sound တွေဒီခန္ဓာကိုယ်ရဲ့တုံ့ပြန်မှုပြင်းပြင်းထန်ထန်ပေါ်လာပြီးတော့ယောဂရဲ့လက္ခဏာတွေစိုးရွားခံစားနိုင်တဲ့အခြေအနေပေါ့နော်ဒါကြတော့အိမ်မှာနေတဲ့ခါကျတော့မသိနိုင်ဘူးပေါ့ဆရာရင်ဒါရီကဆေးရုံဆေးခန်းရောက်တော့မှခုနအောက်ဆီဂျင် level ကလည်းတိုင်းပြီးမှတည်မယ်ခုနအဆုတ်ထဲမှာစပြီးပြောင်းလဲမှုတွေရှိနေတာလည်းခုနပြောတဲ့အိဇွေးရကြီးမှတည်မယ်ပေါ့နော်ဒီ black မှာရှိတဲ့ parameter တွေပြောင်းလဲတာလည်း left test ဆိုမှတည်မယ်ပေါ့ဆရာအဲ့တော့ဆိုဆိုစီစီတည်ရင်ကျွန်တော်က supportive treatment တွေဆိုဆိုစီပေးမယ်။နောက်ပြီးတော့ခုနကပြောတဲ့ဒီသွေးထဲမှာပေါ့နော်။ရောင်ရမ်းမှုတွေတက်နေတဲ့အနေအထားဆိုတော့ဒါကျွန်တော်က steroid လိုဟာမျိုးဆိုဆိုစီပေးရလို့သွေးခဲတဲ့အနေအထားမျိုးရှိရင်လည်း anticoagulant ပေးရအောင်။အဓိကတော့ဆရာရေဆိုဆို treatment ရပြီဆိုဆို monitor လောက်ခံမှုလိုတာပေါ့။ဒါဆိုရင်နောက်ပိုင်းမှာဒီ expire ဖြစ်တဲ့နှောင်းကြည့်ကြပါမှာဆရာ
။ဟုတ်ကဲ့ခင်ဗျာ။ဆိုနောက်တစ်ခုကကျွန်တော်တို့ဒီလက်ရှိဒီ covid-19 ကူတနေတဲ့ဌာနတွေပေါ့လေပြည်သူဆောင်ရှောင်နေတဲ့ဌာနတွေဆေးရုံတွေဒီအသွားလာကန့်တတ်ထားရှိထားတဲ့နေရာတွေကျွန်တော်နားလည်သလောက်ဆိုရင်အခုဆိုရင်တန်းဆိုင်ရမြို့နယ်တွေမှာပဲဟိုအနမ်းပြောက်တဲ့လူတွေများရတယ်ဆိုရင်အဲ့ဒီနေရာတွေမှာပဲထားထားတယ်လို့ကျွန်တော်နားလည်ပါတယ်ဆိုတော့အဲ့ဒီကုသရေးဌာနတွေဆေးရုံတွေအသွားလာကန့်တတ်ထားရှိတဲ့နေရာတွေအဲ့ဒီနေရာတွေမှာရောဘာတွေလိုအပ်ချက်တွေဆရာတို့တွေ့ထားပါသလဲ
အဲဆရာကြီးလိုအပ်ချက်ကတော့တကယ်တမ်းကျတော့တော်တော်လေးများပါတယ်ဆရာလိုအပ်ချက်ကလေကျွန်တော်ကစင်တာတစ်ခုတိုးပြီးထူထောင်နေဆိုရင်လည်းဒါတိုင်းရင်းသားကြီးအစိုးရဘက်က support လုပ်တာကြီးလည်းအများကြီးပါပဲဆရာဒူးတယောက်ချင်းနေနိုင်အောင်စီစဉ်ပေးတာတို့ဂျုံဂျုံရေးပေးတာတို့အစားအသောက်ပေးတာပေါ့နောက်ဆိုအိတ်ရပေါ့ကျွန်တော်ကအစားပေါ့ဆရာအဲဒါတိုင်းရင်းသားကြီးအစိုးရဘက်ကထောက်ပံ့ပေးတဲ့အပိုင်းကြီးရှိတယ်လို့ကျွန်တော်တို့အပိုင်းကလည်း HR ပေါ့ဆရာဒီမှာကျန်းမာရေးနဲ့ပတ်သက်ပြီးဘယ်လိုဆောင်ကြည့်နိုင်မလဲကျန်းမာရေးနဲ့ပတ်သက်တဲ့ကျန်းကျင်တဲ့ဆရာဝန်တွေလုပ်သားတွေစေတနာဝန်ထမ်းတွေပေါ့နော်ပြည့်ခါကြရင်တနေရာကနေပြီးတော့အချိန်ကြီးဆိုးရတဲ့လူများပေါ့ပေါ်လာခဲ့ရင်ခုနရောဂါလက္ခဏာအရာပေါ့နော်အောက်ဆီဂျင် level ကျတာမျိုးပေါ့ဒါမျိုးဖြစ်လာခဲ့ရင်တကယ် designated hospital ပေါ့နော်ကျွန်တော် HDU လို့ခေါ်ရတဲ့ high dependency unit ဒီကပုံပြီးပြင်သွားရတော့ intensive care unit ပေါ့ ICU ပေါ့အဲ့လို transport ပေါ့အချိန်နဲ့တစ်ချိန်ညီ transport လုပ်ပေးရတဲ့ကိစ္စတွေဒီဟာတွေကကြာ HR တွေမကောက်ပေါ့နော် logistic PC ထောက်ပံ့မှုဘိုင်းလည်းပါတယ် VG ဘိုင်းလည်းပါတယ်ကြာအဲ့မှာအချိန်ရှိအချိန်တန်ဖိုးရှိဆုံးကတော့ဒါကျွန်တော်တို့ကတော့အာပေါ့နော်အချိန်လို့ပဲပြောအောင်ပါပေါ့ဗျာဒီဟာတွေအကုန်လုံးကတော့ဒါကျွန်တော်တို့ resource တွေလိုက်ရတာပေါ့ဆရာရေဒီဟာတွေကတော့ကျွန်တော်တို့အခုလိုမျိုးတိုးတက်များပြားပြီးတော့ demand များလာတဲ့အချိန်မှာတစ်ခါကဒီ supply ကတော့ကျွန်တော်တို့ကဒါမှီအောင်လိုက်နေရတဲ့အနေအထားရှိပါတယ
်ဟုတ်ကဲ့ဟုတ်ကဲ့ခင်ဗျာကျွန်တော်သိထားသလောက်ခုနောက်ပိုင်းမှာဒီအလန်းပြောက်တဲ့လူကြီးတွေပိုများလာတယ်အဲ့လူတွေကတရင်ပိုးတဲ့အခါမှာသက်ဆိုင်ရာမြို့နယ်တွေမှာသူတို့ဟိုတိချခွဲထားတဲ့နေရာတွေမှာအိမ်ကနေထုတ်ပြီးတော့ပေါ့နော်အိမ်မှာခွဲနေလို့မရတဲ့အနေအထားတွေဆိုအိမ်ကနေထုတ်ပြီးတော့တိချခွဲထားတဲ့နေရာတွေမှာထားလိုက်ဒါပေမဲ့အဲ့ဒီလူတွေကိုချက်ချင်းမစစ်သေးပဲနဲ့နှစ်ပတ်လောက်ကြာမှစစ်တာမျိုးတွေကျွန်တော်လူမျိုးတွေကြားရသိရပါတယ်ဒီသက်ဆိုင်ရာကာယကံရှင်တွေဆရာတွေအဲ့ဒါကဘယ်လိုများပြောင်းလဲထားတာလဲဆရာ
အော်ဒီကတော့ပြောင်းတာတဲ့ဆိုင်ဆရာရဲ့ဒီ anosmia လို့ခေါ်တာပေါ့ကျွန်တော်ရုပ်တရက်အနံ့ရတာပြောက်တာပေါ့ဒါ acute anosmia လို့လည်းခေါ်တာပေါ့နော်ယောဂတစ်ခုကြောင့်ရေရှည်နှမ်းပြောက်တာမဟုတ်ဘဲနဲ့ရုပ်တရည်ကြီးပြောက်သွားတဲ့အမျိုးပေါ့အဲ့အမျိုးကိုကျွန်တော်တို့ကဒီစစ်လိုက်တဲ့အခါမှာ more than 95% ပေါ့ဆရာကြီးအားလုံးနှီးပါးလို့တော့ပြောလို့ရတာပေါ့အဲ့လိုလူတွေမှာပိုးရှိနေတာတွေ့ရတယ်ဆရာပိုးရှိနေတဲ့အခါကျတော့သူတို့ဒီခုနပြောတဲ့ဒါ period of infertility ပေါ့နော်သူတို့ဆီကနေပြောပိုးဆက်လက်ကူးဆက်နိုင်တဲ့အနေအထားမှာရှိရင်ဒီလူကအိမ်မှာနေအိမ်မှာရှိတဲ့မိသားစုကိုကူးရောပေါ့ဆရာကြီးကျွန်တော်တို့ရဲ့ဒီလူနေမှုစနစ်ကလည်းကြလေတည်းရဲ့အတိုင်းပဲကျွန်တော်တို့ဒါလူလက်တန်းစားပေါ့နော်အများစုတော့မှလူချမ်းသာတွေဆိုရင်လူလက်တန်းစားသူပြောလို့ရတဲ့အတိုင်းဝိုင်းတော့မှအိမ်မှာအမိဖအဖေမိဖိုးဖပေါ့နော်ဒီလိုပဲစုနေကြတာဆရာစုနေကြတယ်ဆိုတော့ခုနပြောတဲ့ဒီ infertility ရှိနေတယ်ဒီအနမ်းပြောက်လူနာတယောက်ကအိမ်မှာနေရင်အိမ်မှာရှိတဲ့ခုန မကူးဆက်တဲ့ယောဂဝေဒနာရှင်ကိုဦးလေးတော်ကြီးပေါ့နော်။နောက်အသက်အရွယ်ကြီးရင်းတဲ့အဖေမျိုးပူဖွားကြီးဒါကျွန်တော်ရဲ့လူနေမှုစနစ်အရာပေါ့နော်။နောက်ပြီးတော့ကျွန်တော်တီးတန့်တယ်တယောက်တစ်ခန်းနေနိုင်ဖို့ကလည်းမလွယ်ဘူးလေဆရာကျွန်တော်နိုင်ငံနဲ့ပြန်ချမ်းသာတာမဟုတ်တော့အဲ့လိုအနေထားမျိုးမှာကျွန်တော်တို့ကစက်တိုက်ကူးဆက်နိုင်ကြီးရှိတာပေါ့နော်။အဲ့တော့ဒီလိုလူတွေကိုကျွန်တော်တို့ကတီးကြပြီးခွဲထားလိုက်မယ်။နောက်အနော့စမီးယားဆိုတာလည်းကျွန်တော်တို့က symptom တစ်ခုပေါ့ဆရာရင်။အဲ့တော့ symptom တစ်ခုဖြစ်လာရင်ကျွန်တော်တို့ကဒီ symptom onset အရာဒီစပြီးတော့ခံစားရတဲ့အချိန်ရယ်နောက်ထပ်10ရက်ပေါ့နော်17ရက်အတွင်းမှာဒါသူ့ရဲ့ infectivity ကတော်တော်ကြီးကျသွားတဲ့သဘောပေါ့ဆရာရင်။အဲ့တော့ quarantine center အရာဆိုရင်တော့ခုနကျွန်တော်ကကိုယ်စိတ်ချအောင်3ရက်ပေါ့နော်။ quarantine မှာထည့်လိုက်ရင်ကျွန်တော်ကဒီ14ရက်ဆိုတဲ့အချိန်ကာလအတွင်းမှာသူ့ရဲ့ infectivity ကနေရာလေး0ပေါ့။အဲ့လိုဖြစ်သွားမဲ့အချိန်ကျရင်ဒါကနအိမ်ကိုပြန်ပြီးတော့လေ home quarantine ပေးရတဲ့အနေထားဖြစ်သွားတာပါဆရာ။အဲ့တော့ဒီလိုလူတွေကတော့ကျွန်တော်တို့ကတေချာတော့ဖြစ်နေတဲ့အကြောင်းလို့အရင်ကစစ်နိုင်တဲ့ capacity ကလည်း limited ဖြစ်တယ်ပေါ့ဆရာ။အဲ့တစ်ခါက PUI တို့ contact တို့ဦးစားပေးရတယ်ပေါ့နော်။အဲ့လိုအနေထားမျိုးမှာသူတို့ဒီလိုမျိုး center လေးထည့်လိုက်မယ်။သူတို့ရဲ့ onset ကနေပြန်ရေလို့10ရက်17ရက်ဆိုတာတော်တော်ကြီးဒါ infectivity ကျသွားပြီဆရာ။အဲ့လိုနေရာမျိုးမှာဒါကျွန်တော်တို့ကတော့ပြန်တွတ်ပေးတဲ့အနေထားပေါ့နော်ဆရာ home quarantine နေပြန်ပေးတဲ့အနေထား။ဒါမျိုးလေးနဲ့လုပ်လိုက်ရင်ခုနဒီ infectivity ရှိနေလူတွေက isolation ရပြီးတော့ကျန်တဲ့လူတွေကူးဆက်ဖို့ပေါ့နော်။ဆရာခုနပြောတဲ့ mortality ပေါ့တေဆုံးမှုနှုန်းကျသေးတဲ့ဒါအဲငါပေါ့နော်တစ်ချက်တစ်ခုလည်းနဲ့နှစ်ခုရတာပေါ့ဆရာရေ
က
ူးဆက်မှုနဲ့ကျပါမယ်တေဆုံးမှုနဲ့ကျပါမယ်ပေါ့နော်
။ဟုတ်ကဲ့။အဲ့ဒီနေရာမှာကျွန်တော်ဒီရက်ထဲကလူလူကြားမှာပေါ့လေ။ကြားရတယ်လူလူကြားကကြားရတယ်ဆိုရင်မှုပေါ့။အဲ့ဒါဘာလဲဆိုတော့ဟလာအနံ့ပြောက်တယ်အဲ့ဒီအတွက်အကြောင်းကြားလိုက်တယ်ဆရာခုနပြောသလိုခွဲထားတဲ့နေရာတွေမှာခေါ်ထားလိုက်တယ်လာအဲ့ဒီလူကဆရာဦးနဲ့ရပိုင်းစောင့်ကြည့်လိုက်တယ်ပေါ့နော်10ရက်17ရက်စောင့်ကြည့်လိုက်တယ်ပြီးတဲ့ခါကျတော့မှလိုအပ်ရင်အိမ်မှာပြန်ပြီးတော့ quarantine ဆက်နေဖို့ထားတယ်တချို့ကတော့ဆက်လိုက်တယ်တွေ့တယ်ပေါ့ဆိုတော့တချို့လူတွေရဲ့ကြားထဲမှာပြောနေကြတာဗာလဲဆိုတော့အနံ့ပြောက်တာပဲရှိတယ်သွားတော့တော့ပိုးမတွေ့ဘူးဟိုရောက်တဲ့ခါကျတော့ရောနေရတယ်တခြားလူတွေနဲ့ရောနေရတဲ့ခါကျတော့အဲ့ဒီကျတော့မှကို့မှာပိုးတွေ့တယ်ဆိုတော့အပြောမျိုးတွေကျွန်တော်ကြားရတာရှိပါတယ်ဆိုတော့အဲ့ဒါကအဲ့လိုဖြစ်နေတဲ့အလားအလာဖြစ်နေတာမျိုးတွေရှိပါလားဆရာ
เออเสียเอ้ยโหดีกว่าเนาะอนันต์เปี่ยวปีโซเลยอ่ะจนคุณน่ะပြောด้วยป่ะเนาะยุติยัตตาอนันต์เปี่ยวอยู่เหมือนป่ะเนาะคุณน่ะหลูเยชีป่ะนครยอกาจ้าอนันต์เปี่ยวตาหมู่เป็นเนี่ยยุติยัตจีหลูกองบัวอ่ะนี่ป่ะเนาะจะจริงเปี่ยวตาได้ดูโซยเนาะคุณน่ะชวนอารมณ์นี้มาปูชีปีดาว่ะเสียไอ้ครั้งจ้าแล้วดีปูเนี่ยตัวบัวอ่ะแลลิมิเตชั่นชื่ออ่ะป่ะเนาะแอนติเจนโซอ่ะตะคาไนท์ไทม์แลย่าจินมาย่าอ่ะโหเออ2คาเปลี่ยนไนท์มาแลถอดตาမျိုးนี้ชื่ออ่ะโหเสียไอ้ครั้งจ้าแล้วจนรู้ฤาดาတစ်ဖက်ကလည်းဒီလိုမျိုးတွေ့နိုင်တဲ့အနေအထားဆိုတာအမေတန်မှရာဂိုင်းလို့များတယ်ပေါ့နော်။တစ်ဖက်ကလည်းဒါ quarantine center မှာဒီပေါ့နော်ချမှတ်ထားတဲ့စီရင်စည်းကမ်းတွေရှိပါတယ်ဆရာ။တရားဝင်တွေခက်ခွာခွာနေဖို့ကိစ္စ mask ကိုတက်ထားဖို့ကိစ္စပေါ့နော်။တရားဝင်တွေပစ္စည်းတွေရှယ်မသုံးနည်းကက်ကက်မနေဘူး။ဒါတွေဟာတွေလည်းကျွန်တော်ကျမကြီးနဲ့အာသာဝန်ကြီးဌာနကဒီ quarantine center management နဲ့ပတ်သက်ပြီးတော့အတိအကျလိုက်နာမယ်ဟာတွေချမှတ်ပြီးတာပါဆရာ။ဒါတွေကိုလိုက်နာပြီးမယ်ဆိုရင်လည်းခုနပြောတဲ့ quarantine center ထဲမှာပူးစက်နိုင်တဲ့အနေအထားအမှန်တမ်းမှနေပါတော့မှာဖြစ်ပါတယ်ဗျာ။
ဗျာပြောတော့ကျွန်တော်တော်တော်လေးရှင်းသွားပါတယ်။နောက်ကျွန်တော်အခုဒီနောက်ထပ်မှားထားရဲဆိုတော့ဒီရောက်လဲရောက်လာတာရှိပေါ့လေ antigen test kit ဆိုတာဒီစစ်တက်စေးလေးအမြန်စစ်နိုင်စေးနိုင်တဲ့စမ်းသပ်ပစ္စည်းတွေရောက်ဖို့ရောက်နေတာတွေလည်းရှိပြီးနောက်ထပ်လည်းရောက်ပြီဆိုတော့ကျွန်တော်တိထားသလောက်ကတော့လက်ရှိအချက်လက်ကဟလာရေအတွက်2သိန်းမှ6000ရောက်ပြီနောက်ထပ်3သိန်း4000လည်းရောက်မယ်ဆိုတော့ဒီရပိုင်းအတွင်းမှာပဲဒါတွေတုံးပြီးတော့ဆက်စစ်တော့မယ်လို့ကျွန်တော်တိထားပါတယ်အဲ့ဒါဟုတ်ပါလားဆရာပထမတစ်ခုက
အမှန်ပါတယ်ခင်ဗျဟုတ်ပါ
ဟုတ်ကဲ့ဆိုတော့အဲ့ဒါတွေကိုဒီမျိုးနယ်ခရိုင်တွေကိုပို့မယ်ဆိုတော့အဲ့ဒီနေရာမှာဆရာတို့ဒီဦးစားပေးသတ်မှတ်ထားတာတော့ရှိမှာပေါ့ဆရာအဲကူးစက်မှုအရေအတွက်ပေါ်မူတည်ပြီးတော့အဓိကဘယ်လိုနေရာမျိုးတွေကိုအဓိကဦးစားပေးပြီးပို့မလဲဆရာ
အဲအဓိကတော့ဆရာကျွန်တော်တို့ကပထမအဆင့်တွေနေရာတော့ဒီရန်ကုန်တိုင်းဒေသကြီးအတွင်းပေါ့နော်ရန်ကုန်တိုင်းဒေသကြီးအတွင်းမှာပထမအဆင့်တွေတော့ခရိုင်စည်းဝင်ကြီးပေါ့ဆရာအဲဒီလိုမျိုးကျွန်တော်တို့အရင်ဆုံးစပြီးတော့ကျွန်တော်တို့စစ်ဆေးမယ်စစ်ဆေးရဲ့ခါမှာလည်းကျွန်တော်က target group ပေါ့နော်၃ခုရှိတယ်ပေါ့တစ်ကတော့ခုနကျမ်းမာရေးဝန်ထမ်းတွေကိုယ်တိုင်ပေါ့နော်သူတို့ကိုယ်တိုင်ရတာ risk အများများတယ်နံပါတ်၂ကတော့ကျွန်တော်တို့က PUI လို့ခေါ်တယ်ပေါ့နော်ခုနပြောတဲ့လက္ခဏာတွေရှိတယ်အဲဒီလိုလက္ခဏာတွေနဲ့ရောက်လာတဲ့လူတွေပေါ့နော်ချို့ဆိုတဲ့ PUI နဲ့ကြာပြီးဖြေအောင်စောင့်နေရရှိတယ်ဒါမျိုးတွေမျိုးနဲ့ဆန်းဆန်းဆက်တိုက်ရင် PUI တွေကရှင်းရှင်းလင်းလင်းပေါ့နော်အများဆုံးတည်သွားတယ်သူကနိုင်ဝတ်တော့ဆိုသိပြီကြာဒီအခါကျတော့ဒီကျွန်တော် primary contact ပေါ့ primary contact တွေဆိုတော့ကျွန်တော်ကစောစောစစ်နိုင်ရင်စောစောတိမယ်စောစောတိရင်သူတို့ကနေထပ်ပြီးတော့ကျွန်တော် positive သမားတွေဆက်ပြီး contact လိုက်လို့ contact tracing နည်းနည်းလိုက်လို့ရတယ်ပေါ့နော်အဲ့လိုဆိုတော့ကျွန်တော်တို့တက်ကခုန diagnosis ဘိုင်းမှာရော contact tracing ဘိုင်းမှာရောဒါကျွန်တော်တို့တက်တာဘာလဲဆိုတော့ တို့အင်အားရှိရပေါ့နော်ဒါ test rapid test အခုဖြစ်လာပါလိမ့်မယ်ဆရာ
ဟုတ်ကဲ့ခင်ဗျာဆိုတော့ဒီစံသက်ပစ္စည်းရဲ့နောက်ထပ်လုံးမဲ့စံသက်ပစ္စည်းရဲ့အဓိကအားသာချက်ကမြ мян စစ်နိုင်မယ်မြ мян တွေ့မယ်ပြုစုဆောင်ရှောက်မှုပေးနိုင်မယ်ခွဲစားရှိခွဲထားနိုင်မယ်အဲ့ဒီလိုဖြစ်မှာပေါ့ဆရာ
မှန်ပါတယ်ဆရာမှန်ပါတယ် contact tracing နဲ့နောက်ကမြ мян နိုင်လို့ရမယ်ပေါ့နော်
ဟုတ်ဟုတ်ကဲ့ဆိုတော့ဒီဥစ္စာကအခု2သိန်းဆိုတော့နောက်ထပ်ကိုလိုနိုင်သေးသလားဆရာနောက်ထပ်လိုလာရင်ရောရဖို့လားလာရောရှိပါလား
အာကျွန်တော်တို့ကတော့ဆရာဟိုကျွန်တော်တို့အမိုင်နဲ့အားသာဝင်ကြီးကနာပြောင်းစုဝင်ကြီးလမ်းညွှန်မှုအရာပေါ့နော်ကျွန်တော်က commitment ရှိပါရဲ့ဆရာဒါဒီကျွန်တော်တို့ကဒီ2သိန်းမှာဆရာပြောလို့6တောင်းပေါ့နော်ဒါကိုကျွန်တော်တို့စရလာတဲ့အချိန်မှာစံတက်မယ်စံတက်ပြီးတော့ reserve ဆရာကျွန်တော်တို့မှလည်းပေါ့နော်ပြန်တွက်ရတဲ့အခါကြီးတယ်ဒီလိုမျိုးစမ်းပြီးတဲ့အခါကျတော့မှသူ့ရဲ့ဒီ antigen machine ပေါ့နော်ကျွန်တော်တို့ဒီကျွန်တော်ရဲ့ဒီ containment လုပ်ငန်းတွေခုနပြောတဲ့ testing လုပ်ငန်းတွေမှာသူ့ရဲ့ဒီ test kit အနေထားဘယ်လိုရှိလဲပေါ့နော်ဘယ်လောက်ထိကျွန်တော်တို့ support လုပ်နိုင်လဲ PCR နဲ့ blood culture လဲဒီအခါကျရင် sit test result တွေပုံမှန်တွေ့ပြီးကျွန်တော်က positive prevented value လို့ negative predicted value လို့ရှိပါတယ်ဆရာ test kit ပါမယ်အဲ့ဒီအမျိုးတွေဆိုကျွန်တော်ကပြန်လဲတုံးတက်ဖို့လိုပါတယ်ဒါမျိုးတွေတုံးတက်ကြည့်လို့ကျွန်တော်တို့ကဒါဟိုကျွန်တော်တို့မှာအရင်အတုံးတက်ရယ်ဆိုရင်ပေါ့နော်ဒါဆက်လက်ပြီးတော့ဒါအများကြီးထပ်ပြီးတော့ဝယ်ယူမယ်ဆိုရယ် commitment မျိုးလေးရထားပါတယ်ခင်ဗျာ
ဟုတ်ကဲ့ဆရာတို့ရံပုံငွေလဲအလုံးလောက်ရှိတယ်ပေါ့နော်
ဟုတ်ကဲ့ရှိပါရခင်ဗျာ
ဟုတ်ကဲ့
လူရှင်နေလည်းအများကြီးရှိပါရခင်ဗျာ
ဟုတ်ကဲ့ဝမ်းသာစရာပါခင်ဗျာဒီကျမ်းမာဝင်ကြီးကတည်းကနေအရင်တုန်းကကျွန်တော်တို့ဒေါက်ရှော့လုတ်ခဲ့တယ်ခြားခဲ့တယ်ဒီမူဝါဒပိုင်းဗျူဟာပိုင်းလှုပ်ဆောင်မှုပိုင်းပေါ့နော်ဆရာဆိုတော့လက်ရှိဒီနေ့အချိန်ဒီမှာကဒီပြေးတိုးလာတာကိုထိန်းချုပ်ဖို့ခုနပြောသလိုကူထားတဲ့လူတွေကို live ဖို့ထိစက်တဲ့လူတွေ live ဖို့အဲ့ဒါတွေစသည်အဖြစ်ပေါ့ဒီမူဝါဒပိုင်းလှုပ်ဆောင်မှုပိုင်းအညီပါအဓိကအဖြစ်ဆရာတို့ဘာတွေကိုရောအပြောင်းလဲလုပ်ဖို့အခုပြင်ဆင်နေတာရှိပါပြီလေဆရာ
ပြောင်းလဲရတော့ဆရာကျွန်တော်တို့ကတစ်ချိန်လုံးပေါ့နော်တစ်ခါကဒီ changing epidemiological situation ပေါ့ဆရာဒီ epidemiological situation ပေါ်မှာမူတည်ပြီးတော့ကျွန်တော်က resource အရာကျွန်တော်လိုက်နိုင်တာရှိတယ်မလိုက်နိုင်တာရှိတယ်တစ်ခါမှလည်းဒီပေါ့နော် short ပေးလိုက်တဲ့အချိန်မှလည်းရပေါင်းပေါ့ပြန်ကန်လာပြီးတော့ပေါ့နော်ဒီကူးစက်မှုတွေတအားမြင့်တက်ပြီးတော့ထိဆုံးမှုလုံးတွေတက်သွားနိုင်နေတာလည်းရှိတယ်ပေါ့ဒီအားရကျွန်တော်တို့ကချိန်ရတာပေါ့ဆရာချိန်ပြီးတဲ့အခါကျတော့ဒီchanging epidemiological situation နဲ့ကိုယ်မှရှိတဲ့ resource နဲ့ကျွန်တော်တို့အဲ့လိုတကယ်လုပ်နိုင်မဲ့ policy ပေါ့။ကြောင်းလို့ကျွန်တော်တို့ဒီ hospital ရက်တွေကို quarantine ရက်တွေကိုကျွန်တော်တို့ချော့ချလိုက်တယ်။ဒီ symptom နဲ့ရင်တော့ဆို2 negative ပေါ့နော်။ဒီအချိန်မှမှကျွန်တော်တို့ DC ပေးတဲ့ဟာတွေက symptom နဲ့ DC ပေးတာတွေဖြစ်သွားတယ်ပေါ့နော်။အဲ့တော့ဒါတွေကကျွန်တော်တို့ကဒီဟာကိုပေါ့ဒီဒီယောဂါကတော့အမြဲတမ်းမှဟိုကြောက်စရာလည်းကောင်းတယ်ပေါ့နော်။အင်အားလည်းကြီးတယ်ပေါ့ကုသမှုလုံးအရာရောသူ့ရဲ့ဒုက္ခပေးနိုင်တဲ့အင်အားရောအဲ့တော့ကျွန်တော်တို့ကလေဒါကိုတက်ကယ်လုပ်ဖို့အတွက်ကလေ strategy ဆိုတော့အမြဲတမ်းဒါသူဒီပေါ်မှာမူတည်ပြီးတော့တုံ့ပြန်ရတာပေါ့ဆရာရေဟုတ်ကဲ့ evolution တော့ strategy လို့ပြောရင်တော့ပြောရမလားမသိဘူးเนาะဒီအချိန်အချိန်ခါနဲ့ kait နေတဲ့ဟာမျိုးလို့အချိန်လုံးကျွန်တော် evolve လုပ်နေတာ
ဟုတ်ကဲ့ခင်ဗျအဲ့ဒီခုနအပြောင်းမူဝါဒပိုင်းဆရာပြောသလိုပေါ့မူဝါဒပိုင်းခုနလိုဟိုစာ view ပိုင်းအကြောင်းလေးလုပ်နေတာနဲ့တစ်ချိန်တည်းမှာပဲကျွန်တော်တို့ပြီးခဲ့တဲ့ရက်ပိုင်းတွေကပြောဆိုဆွေးနွေးခဲ့ကြတယ်ဒီပௌဂ္ဂလိကကဏ္ဍနဲ့အလားပေါင်းပြီးတော့လို့ဖို့ပௌဂ္ဂလိကကဏ္ဍပါဝင်ပြီးတော့လှုပ်ဆောင်လာဖို့ဒါအပြင်ကျွန်တော်တို့နိုင်ငံပြင်ပမှာရှိနေတဲ့တချိန်ကမြန်မာနိုင်ငံသားဆရာဝန်ကြီးတွေဆရာဝန်တွေရဲ့ပူးပေါင်းဆောင်ရွက်မှုတွေလှုပ်လာဖို့အခြေအနေအလားအလာရောဘယ်လိုရှိနေပါလဲဆရာ
။ဟုတ်ကဲ့ဆရာပௌဂ္ဂလိကကဏ္ဍဆိုရင်လည်းဒါကျွန်တော်တို့ကပௌဂ္ဂလိကကဏ္ဍနဲ့ကျွန်တော်တို့ဘယ်လိုပူးပေါင်းဆောင်ရွက်နိုင်မလဲပေါ့နော်။အခုဆိုပௌဂ္ဂလိကကဏ္ဍကနေပြီးတော့ဒီ volunteer တွေပေါ့ဒါတွေကျွန်တော်တို့ဟိုကူညီတာတွေလည်းအများကြီးရှိတယ်။ဒါမြန်မာနိုင်ငံဟိုပေါ့နော်ဆရာဝန်အတင်းတို့မြန်မာနိုင်ငံပௌဂ္ဂလိကအစည်းအဝေးများအတင်းပေါ့နော် FPH ပေါ့ဒီအတင်းနေနဲ့လည်းပူပေါင်းဆောင်ရွက်တာလည်းရှိတယ်ဒါမကြခင်ပေါ့နော်ပௌဂ္ဂလိကခန္ဓာပိုင်းရနေပြီးတော့ခုနဒီ set ယူပေးတဲ့ကိစ္စတွေပေါ့နော်တစ်ခါကလည်းဒီပௌဂ္ဂလိကအစည်းအဝေးနေမှာပေါ့မျိုးမျိုးကုသနိုင်မှုပေါ့နော်ဒါမျိုးတော့ကျွန်တော်တို့တွေကဒီကျွန်တော်တို့မှလည်းဒီပௌဂ္ဂလိကဘဟုအဖွဲ့သွားရှိတယ်ပေါ့နော်အဲ့ရနေပြီးတော့ကျွန်တော်တို့ကဟိုချိန်လုံးမဆရာရဒီဘလိုမျိုးဆောင်ရွက်လို့ရမလဲပေါ့အဲ့ဒီ standard တခုပေါ့အဲ့ standard လေးကိုကျွန်တော်ပေါ်ပေါက်လာဖို့ပေါ့ဟိုဘက်ကအကူကြီးနေရတော့အစိုးရကလာအကူကြီးရဆရာပေါင်ကြီးတို့ဘာလို့ပြင်ဆင်နေအဲထဲမှာဟိုတာမြန်မာနိုင်ငံပုဂ္ဂလိကဆေးရုံများအတင်းရ
ဟုတ်ကဲ့
ပါတယ်ဆရာဝန်နေတဲ့ပါတယ်ပေါ့နော်အခုမြန်မာနိုင်ငံဆရာဝန်အတင်းဆိုတဲ့အစိုးရကအကူကြီးနေတာဒါပေမဲ့ကနပုဂ္ဂလိကဆေးရုံမှာတင်ပြီးကုဖို့လို့ပုဂ္ဂလိကဆေးရုံဘက်ကဆက်ပြီးဖို့တော့ဒါတွေကြတော့ကျွန်တော်တို့ကဒီခုနပြောတဲ့ standard operation procedure တခုပေါ့ဒါထွက်လာအောင်လို့ကျွန်တော်ညှိနှိုင်းနေတဲ့အပိုင်းရှိပါတယ်ခင်ဗျာ
ဟုတ်ကဲ့ပါခင်ဗျာဒီပူပေါင်းဆောင်မှုနဲ့ပတ်သက်ပြီးမေးနေတဲ့တစ်ဆက်သေးပါပဲဒီကျန်းမာရေးဝန်ကြီးဌာနအနေနဲ့ဒီတမတော်ဘက်ကသူတို့ကူမယ်လို့ဆိုပြီးတော့ကန့်လန့်တာတွေရှိပါတယ်ဆိုတော့လက်ရှိချိန်မှာတမတော်နဲ့ကျန်းမာရေးဝန်ကြီးဌာနအကြာ
ကူပေါင်းဆောင်ရွက်မှုကရောဘယ်လိုရှိနေပါလဲဆရာ
။အဲဒါတော့တော်တော်လေးကိုလက်ရှိနေထားတယ်ကောင်းပါနေလို့ပြောအောင်ပေါ့နော်။ရှေ့အလားအလာလည်းကောင်းပါမှာလေခင်ဗျာ။လက်ရှိနေထားရဆိုတာကျွန်တော်တို့ test တွေပေါ့နော် test တွေဆိုတာအများကြီးတက်မလို့ကကူးစစ်ပေးရရှိပါတယ်။ဒီခါကျတော့ဒီ quarantine center တွေပေါ့နော်ဒါတက်မလို့ဘက်ကကူညီပေးတဲ့နေရာတွေလည်းအများကြီးရှိပါတယ်။ဒါကျွန်တော်တို့ဘက်ကလည်းဒါယာနဲ့ကြည့်ပြီးတော့တော်ထားရည်လည်းရှိတယ်ပေါ့နော်စစ်တားတွေဆိုတော့တက်မလို့ဘက်ကထောင်နဲ့ကြည့်ပြီးဆက်ပြီးရည်အများကြီးပါခင်ဗျာခုနကဒီလက်ရှိပေါ့နော်ဒီရန်ကုန်တိုင်းဒေသကြီးမှာလည်းအနီးကပ်ဥပုံဆောင်ရွက်မှုတွေရှိပါတယ
်ဟုတ်ကဲ့ပါခင်ဗျာတော်တော်တန်းနိုင်ဆိုလို့အနေနဲ့ကဒီဟာကိုနေတူကဒီယောဂဟလာကာကွယ်ရေးကုသရေးတိုက်ဖြည့်ရေးစသည်အပြင်ကဏ္ဍပေါင်းစုံမှာနေတူကအထက်ထဲဝင်ဝင်ပေါဝင်လှုပ်ဆောင်နေရတဲ့ရှေ့တန်းကနေပြီးတော့ပေါဝင်လှုပ်ဆောင်နေရတဲ့လူတယောက်အနေနဲ့ဆရာကိုရန်ရဲ့စိတ်ထဲမှာဟလာဒီယောဂပိုးကိုမြန်မာနိုင်ငံအနေနဲ့တိတ်မကြခင်အချိန်ကာလမှာအော်အော်မြင်မြင်ထိန်းချုပ်နိုင်လိမ့်မယ်ဆိုတဲ့ယုံကြည်စိတ်ဆရာအခိုင်အမာရှိနေပါလားခင်ဗျာ
ကျွန်တော်ကတော့အခိုင်အမာရှိပါတယ်ခင်ဗျာအဲကျွန်တော်တို့အားလုံးရဲ့ယုံကြည်မှုတွေရတယ်ပြည်သူတွေပေါ်မှာပဲကျွန်တော်တို့ပုံထားရတာပေါ့နော်ပြည်သူတွေကြားထဲမှာခုနပြောတဲ့ဒီ stay at home ပေါ့နော်တဏ္ဍာရီမြမီအိမ်မှာပဲနေမယ်အပြင်ထွက်တဲ့တွေကလည်းကာကွယ်ရေးနည်းလမ်းတွေအပြည့်အဝလိုက်နာမယ်ဆိုရင်ဒါအိမ်တိုင်းအိမ်တိုင်းကခုနကူးစက်နိုင်တဲ့ risk က free ဖြစ်သွားမှာပေါ့နော် zero နေပါဖြစ်သွားမယ်အဲ့လို zero risk zero ဖြစ်တဲ့အိမ်ကြီးများတာနဲ့မြဓာတ်စုတွေများတာနဲ့ဒီ transmission chain ကဒါကတော့ဖြစ်သွားမယ်ဖြစ်တာနဲ့ကျွန်တော်တို့ခုတက်နေတဲ့ case ကမြန်မာပြည်မှာ cup ကြီးက flat down ဖြစ်လာမယ်ပြီးရောက်တော့ပြန်ဆင်းသွားမယ်ပေါ့နော်ဒီလိုနဲ့ပဲကျွန်တော်တို့ကဒါကိုအများဆုံးကြော်လွားနိုင်ပါမယ်ခင်ဗျာအဲ့တော့ကျွန်တော်တို့အပိုင်းရတယ်ကျွန်တော်တို့ဒီတနေထိုင်ချပြီးတဲ့ခါကျတော့အကောင်းဆုံးကြိုးစားနေပါတယ်ပြည်သူတွေအပိုင်းရတယ်လိုက်နာပြန်ကြီးတဲ့ဟာတွေကိုတိတိကျကျပါနော်အဓိကကတော့မိမိမှာပဲနေသေးပါအပြင်ထွက် mass step ပါလက်စေးပါကြားလို့ကတ်ကွာကွာနေပါပေါ့နော်ဒါမျိုးလေးတွေကိုလိုက်နာပြီးရင်ကျွန်တော်တို့အားလုံးကအတူတကွပေါ့ဒါကတူတယောက်တည်းတော့ကြောက်ချက်နိုင်ဖို့ပတ်တန်ခဲရင်ပါလေကျွန်တော်တယောက်တည်းတဲ့တကူလည်းယုံကြည်နေလို့မရဘူးပေါ့နော်ဒါပေမဲ့ကျွန်တော်တို့အားလုံးအတူတကွနဲ့လက်တွဲပြီးတော့နိုင်ငံတော်ကနေစပြီးတဲ့အခါကျတော့ဒါကျွန်တော်တို့ဂျမိုင်းနဲ့အာသာဝင်ကြီးဌာနညီနဲ့ဝင်ကြီးဌာနစေတနာဝန်ထမ်းတွေအလှရှင်တွေနောက်ဆုံးပြည်သူတွေပေါ့နော်အားလုံးတက်ညီနဲ့ညီနဲ့ပူးပေါင်းတိုက်ဖြတ်ရင်ကျွန်တော်ကဒီရောဂါကိုမကြောက်ပါဘူးခင်ဗျာကျွန်တော်တို့တော့အမြဲတမ်းကြောက်ချက်နိုင်ပါမှာ
ဟုတ်ကဲ့ပါတော်တော်တန်နိုင်ဆိုအချိန်ပြည့်ပြည့်ကြားပြည့်တဲ့တွေ့အထူးပဲကျေးဇူးတင်ပါတယ်ခင်ဗျာ
ကျေးဇူးများကြီးတင်ပါတယ်ဆရာခင်ဗျာအရင်ကောင်းတဲ့အင်တာဗျူးပ
ါကျမရေးနဲ့အကစားဝန်ကြီးဌာနပြောခွင့်ရပုဂ္ဂိုလ်ညွှန်ကြားရေးမှူးဒေါက်တာတန်နိုင်ဆိုနဲ့ဆက်သွယ်မိမြန်းခဲ့တာပါ COVID-19 အရေးပေါ်အခြေအနေကြောင့် VOA စီစဉ်တွေကိုရာကြီးအားဖြင့်ပုံစံပြောင်းလဲထုတ်လွှင့်နေတာဖြစ်ပြီးဒီဆွေးနွေးခန်းအစီအစဉ်ကိုအင်္ဂါညတိုက်ရိုက်လည်လံအစီအစဉ်နေရာမှာအစားထိုးထုတ်လွှင့်နေတာဖြစ်ပါတယ် VOA စီစဉ်တွေကိုအားပေးနားဆင်ကြည့်ရှုကြတဲ့အတွက်အထူးပဲကျေးဇူးတင်ပါတယ်မင်္ဂလာအခါသမယပါဧရိယာဝေးကွာပြီးကျမ်းမှလို့ရှင်ကြပါစေကျွန်တော်ကြော်ကြော်သိပ်ပါည
တော်ရရှင်များရှင်အင်္ဂါနေ့ညပိုင်းအတွက်ပတ်စင်ကဏ္ဍတွေကိုနားဆင်လို့ပြီးမှာတော့အခုဆက်လက်ပြီးတော့သတင်းကျဉ်းချုပ်ကိုပြောပြပေးပါမယ် COVID-19 ကြောင့်ကမ္ဘာတဝန်းသေဆုံးရသူလူပေါင်းတသန်းကျော်သွားပြီဖြစ်ပါတယ်ကမ္ဘာတဝန်းမှာ COVID-19 ကူးစက်ခံရသူပေါင်းဟာလည်းအခုအခါ33သန်းကျော်သွားပြီလို့ Johns Hopkins တက္ကသိုလ်ရဲ့ Coronavirus ဆိုင်ရာသတင်းချဲ့လက်ဌာနကထုတ်ပြန်ထားပါတယ်အမေရိကန်နိုင်ငံမှာရော COVID-19 အမြန်စစ်ဆန်သက်ကိရိယာပေါင်းတန်း150ထုတ်လုပ်ဖို့ရှိကြောင်းသမ္မတဒေါ်နယ်ထရမ့်ကတနင်္လာနေ့ကပြောပါရယ် WHO အကြီးအကဲ Tedros Adhanom Ghebreyesus ကလည်း COVID-19 ဆန်သက်ကိရိယာပေါင်းတန်း120ကိုကမ္ဘာပေါ်ကဝင်ငွေနည်းနဲ့ဝင်ငွေအလဲအလတ်ရှိတဲ့နိုင်ငံတွေအတွက်ထုတ်လုပ်သွားဖို့ရှိတယ်လို့ကြေညာခဲ့ပါရယ်ထိုင်းနိုင်ငံမှာခရီးသွားလုပ်ငန်းတဖြည်းဖြည်းပြန်လည်ပတ်နိုင်ဖို့နိုင်ငံခြားသားခရီးသွားတွေကိုပြန်လာရောက်ခွင့်ပြုတော့မှာဖြစ်ပြီးပထမဆုံးအနေနဲ့နောက်သတင်းပတ်အတွင်းတရုတ်နိုင်ငံကအားလည်းအပန်းဖြေလာရောက်သူတွေကိုစပီးလက်ခံသွားမှာဖြစ်တယ်လို့အကြီးတန်းအရာရှိတဦးကဒီကနေ့ပြောပါရယ်အခုပထမဆုံးလေရင်ခရီးစဉ်အတုံးမှာကွမ်ဂျိုးမြို့ကခရီးသွားဧည့်သည်120လောက်ကိုလက်ခံခွင့်ပြုမှာဖြစ်ပြီးထိုင်းနိုင်ငံဖူကက်အပန်းဖြေကျွန်းကိုတိုက်ရိုက်ပြန်တမ်းမဲ့ခရီးစဉ်ဖြစ်တယ်လို့ထိုင်းခရီးသွားလုပ်ငန်းဆိုင်ရာတာဝန်ရှိသူတဦးကပြောပါရယ်အာမေးနီးယားနဲ့အဇာဘိုင်ဂျန်တပ်ဖွဲ့တွေအကြားနာဂိုနိုကာရာဘတ်ဒေသမှာအရှိန်မြင့်လာနေတဲ့တိုက်ပွဲတွေနဲ့ပတ်သက်လို့ကုလသမဂ္ဂလူညွေးရေးကောင်စီကအင်္ဂါနေ့နောက်ပိုင်းမှာဆွေးနွေးမယ်လို့ခန့်မှန်းရပါတယ်။ဥရောပ၅နိုင်ငံဖြစ်တဲ့ဗြိတိန်၊ဘယ်လ်ဂျီယံ၊အက်စတိုးနီးယား၊ပြင်သစ်နဲ့ဂျာမနီနိုင်ငံတွေကကုလသမဂ္ဂလူညွေးရေးကောင်စီကိုတောင်းဆိုခဲ့ကြတာဖြစ်ပါတယ်။တိုက်ပွဲတွေချက်ချင်းရပ်ပြီးတင်းမာမှုတွေကိုလျှော့ချဖို့ကြိုတင်သတ်မှတ်ချက်တွေမထားဘဲအဓိပ္ပာယ်ပြေဝါတဲ့တွေ့ဆုံဆွေးနွေးပွဲတွေအချိန်မဆိုင်မီညှိနှိုင်းဆောင်ရွက်ကြဖို့ ူလာသမဂအတွင်းမှုချုပ်အန်တိုနီယိုဂူတာရက်စ်ကတိုက်တွန်းခဲ့တယ်လို့အတွင်းမှုချုပ်ရဲ့ပြောခွင့်ရကပြောပါတယ်ရှင်တို့ရရှင်များရှင်အင်္ဂါနေ့ညပိုင်းအတွက် VUE အစီအစဉ်တွေကတော့ဒီလောက်ပါပဲရှင် VUE ကိုအားပေးနာဆင်နေတဲ့အတွက်ကျေးဇူးတင်ပါတယ်တို့ရရှင်များနဲ့တကွာမြန်မာနိုင်ငံသူနိုင်ငံသားအားလုံးကိုရောစိတ်ပါရှင်လန်းချမ်းမြေ့ကြပါစီရှင်ကျမများသစင်အောင်ပါ
This program has come to you from the Voice of America, Washington.